Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းပြကြပါလိမ့်ခင်ဗျာ VOA American တိုင်းရဲ့2025ခုနှစ်ဖေဖော်ဝါရီလ23ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနိုင်ရွက်ကတော့တိုင်းဒေသ25 32 40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနင်္ဂနွေလုံးစာအစီအစဉ်ကိုတော့လူလူမိတ်ဆွေဂျိုလူစလောင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် Facebook YouTube ကနေလည်းအခုပဲတိုက်ရိုက်ထုတ်လွှင့်နေတာပါကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာပါဗျာ
ယူကရိန်းစစ်ဆုံးသက်ရေးအမြန်ဆက်ဆက်ဆွေးနွေးဖို့အမေရိကန်သမ္မတကကတိပြုလိုက်ပါတယ်ယူကရိန်းအနေနဲ့2014မတိုင်ခင်ကနယ်မြေပိုက်ချမှုအတိုင်းပြန်ရဖို့ညှို့လင့်တာကလက်တွေ့မကျဘူးလို့အမေရိကန်ကာကွယ်ဝင်ကြီးကပြောပါတယ်ဘယ်လာရုစ်မှာ3နှစ်ကြာဖမ်းခံထားရတဲ့ RFRL သတင်းတောက်ပြန်ပြီးတော့လွတ်မြောက်လာပါပြီ
ဒီလိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်အပြီးမှာတော့အိန္ဒိယဝန်ကြီးချုပ်မိုဒီအမေရိကန်လာရောက်ပြီးသမ္မတဒိုနယ်ထရန့်နဲ့ဘာရီဆွေးနွေးကြဖို့ရှိတယ်လေတခါစစ်ကောင်စီတပ်ကစကိုင်းဘက်မှာနေပြီးရှင်းလင်းလုပ်နေတဲ့အချိန်ဒီရှမ်းပြည်နယ်ဘက်ကဥယျာဉ်စွန့်ခွာတင်းရှောင်နေရတဲ့ဒုက္ခသည်တွေကြုံနေရတဲ့ကျန်းမာရေးအခက်အခဲနဲ့ထိုင်းနယ်စပ်ကအွန်လိုင်းငွေလိမ်ဂိုင်းတွေကိုဖိဖိစီနှိမ်နင်းလာတဲ့ထိုင်းအစိုးရလုပ်ရက်ပေါ်သုံးသက်ချက်တွေကိုတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာအယ်ဒီတာနဲ့ဆွေးနွေးကန်ဂျန်စီအားကစားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ညမ်းအေးကတော့ပြသွားမှာဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာတယ်လီဖုန်းဆက်သွယ်စကားပြောခဲ့ကြပြီး၃နှစ်နီးပါးကြာဖြစ်ပွားနေတဲ့ရုရှားယူကရိန်းစစ်ပွဲအဆုံးသတ်နိုင်ရေးအတွက်ယူကရိန်းကောင်းဆောင်နဲ့ဆက်ဆက်ညှိနှိုင်းမှုတွေချက်ချင်းစတင်ဖို့သဘောတူညီခဲ့ကြောင်းဗိုလ်တုံးကကြေညာပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကိုကျွန်တော်တို့စကားပြောခဲ့ကြောင်းအခုကိုပြောဖို့လုပ်နေပြီလို့သမ္မတထရန့်ကသူ့ရဲ့လူမှုကွန်ရက်မီဒီယာ Truth Social မှာရေးပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမာကိုရူဘီယိုအမေရိကန်ဗဟိုထောက်လိုင်းအေဂျင်စီ CIA အကြီးအကဲ John Radcliffe အင်ပီရိုအမျိုးသားလူမျိုးရေးအကြံပေး Michael Walsh နဲ့အထူးတန်တမန် Steve Witkoff တို့ဦးဆောင်မဲ့ဆက်ဆက်ညှိနှိုင်းမှုတွေအောင်မြင်မယ်လို့သူ့အနေနဲ့အခိုင်အမာကိုယုံကြည်ထားကြောင်းလဲသမ္မတထရန့်ကပြောပါတယ်ရုရှား-ယူကရိန်းပြည်ပခအဆုံးသတ်နိုင်မှုဘလို့သဘောတူညီချက်သတ်မှတ်ချက်တွေထားရှိမလဲဆိုတာတော့သူကမပြောပါဘူးဒါပေမဲ့ဗိုလ်တုံးနေ့ကဂျာမနီနိုင်ငံမှာကျင်းပတဲ့ယူကရိန်းကာဝေးမဟာမိတ်ဖွဲ့အစည်းအဝေးမှာတော့ American ကာဝေးဝန်ကြီး Pete Hegseth ကယူကရိန်းရဲ့အဓိကတောင်းဆိုချက်ဖြစ်တဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်ဖြစ်ရေးကိုတော့ပယ်ချထားပါတယ်ခင်ဗျာယူကရိန်းအနေနဲ့2014ခုနှစ်မတိုင်ခင်ကနယ်မြေပိုင်းခြားမှုအတိုင်းပြန်လည်ရောက်ရှိဖို့မျှော်လင့်နေတာကလက်တွေ့မကျတဲ့ရည်မှန်းချက်တစ်ခုဖြစ်ကြောင်း American ကာဝေးဝန်ကြီး Pete Hegseth က NATO စီးရေးမာမိတ်တွေကိုဗိုလ်တုံးတွေကပြောလိုက်ပါတယ် American အနေနဲ့ NATO မာမိတ်တွေ need to ချုပ်ချအာဏာပိုင်ပြီးတာယာဝတ်ပြောတဲ့ယူကရိန်းနိုင်ငံကိုလိုလားပေမဲ့ယူကရိန်းရဲ့2014ခုနှစ်မတိုင်ခင်ကနယ်မြေအခြေအနေပိုင်ဆိုင်မှုအတိုင်းပြန်သွားလိုတာကလက်တွေ့မဆန်တဲ့ရည်မှန်းချက်တစ်ခုဖြစ်ကြောင်းစပြီးအသိမှတ်ပြုဖို့လိုတယ်လို့ဘရဇယ်မြို့တော် NATO ဌာနချုပ်မှာ Hegseth ကပြောပါတယ်။ဒါကစစ်ပွဲကိုပိုချာရှည်စေမှာဖြစ်တယ်လို့လည်းသူကသတိပေးပါတယ်။ရုရှားနဲ့ယူကရိန်းကြားငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပဖို့တသက်မတ်စီစဉ်ထားတာမျိုးမရှိသေးပေမဲ့ရေရှည်တည်တတ်နိုင်မဲ့အဆုံးသတ်ပန်းတိုင်းမှာနောက်တစ်ခေါက်စစ်ပြန်မဖြစ်ဖို့တေချာစေတဲ့ခိုင်မာတဲ့လုံခြုံရေးအာမခံချက်တွေပါဝင်ဖို့လိုအပ်တယ်လို့သူကဆိုပါတယ်။ယူကရိန်း NATO မာမိတ်အဖွဲ့ဝင်ဖြစ်ရေးကိုလည်းသူကလက်တွေ့မကျတဲ့လုပ်ရဖြစ်ပယ်ချထားပြီးအဲ့ဒီအစားယူကရိန်းတွေလုံခြုံရေးအာမခံချက်တွေကိုစွန့်ဆောင်နိုင်ရှိတဲ့ဥရောပနဲ့ဥရောပမဟုတ်တဲ့နိုင်ငံတွေကတပ်တွေကကြောတော့နောက်ခံပေးတယ်လို့ Hegseth ကပြောပါတယ်။ဒီချိန်ဒီမှာအဲ့ဒီတပ်တွေယူကရိန်းမှာငြိမ်းချမ်းရေးစောင့်တပ်အဖြစ်တပ်ဖြန့်ထားမယ်ဆိုရင် NATO အဖွဲ့မဟုတ်တဲ့စီးရေးမစ်ရှင်အဖြစ်ပဲတပ်ဖြန့်ထားတယ်လို့သူကပြောတာပါခင်ဗျာ။American အမျိုးသားထောက်လိုက်ရေးညွှန်ကြားမှုအဖြစ်သမ္မတဒေါ်နယ်ထရန့်ရွေးချယ်ထားတဲ့ Tulsi Gabbard ကိုအထက်လွှတ်တော်မှာဗိုလ်တုံးနေ့ကတည်ပြုလိုက်လို့ထရန့်ရဲ့ American ထောက်လိုက်ရေးရန်ရာပြန်လည်ပြစေးကြိုးပမ်းချက်ဟာရှေ့ကိုတိုးလာနိုင်ွယ်ရှိနေပါတယ်။ Gabbard ကိုအထက်လွှတ်တော်မှာထောက်ခံမဲ52မဲ၊ကန့်ကွက်မဲ48မဲနဲ့အတည်ပြုနိုင်ခဲ့တာပါ။ Hawaii ပြည်နယ်ကိုစားပြုဒီမိုကရက်တစ်အမတ်ဖြစ်တာဝန်ထမ်းဆောင်ခဲ့မှုတဲ့ Gabbard ဟာဒီမိုကရက်တစ်နဲ့ Republican တချို့ရဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်ခဲ့ရပြီးသူကိုစက်ကျင်မဲ့ပေးခဲ့ကြသူတွေထဲမှာဒီမိုကရက်အမတ်တွေနဲ့အတူ Republican လူများစုခေါင်းဆောင်ဟောင်း Mitch McConnell လည်းပါဝင်ခဲ့ပါတယ်။ဒါပေမဲ့တခြား Republican အမတ်အားလုံးကတော့ထောက်ခံမှုပေးခဲ့ကြပါတယ်။လက်ရှိ Republican အများစုခေါင်းဆောင် John Thune ကတော့ မရိကန်ထောင်လိုင်းအတိုင်းဝိုင်းအနေနဲ့သတင်းအချက်အလက်တွေစုဆောင်းပြီးအစွဲကင်းကင်းနဲ့ခွဲတန်းစစ်ပြာသုံးသပ်နိုင်ရေးတဖန်ပြန်အာရုံစိုက်ဖို့လိုအပ်နေပြီးဒီတွဲ gap မှာအသိပညာနဲ့ခေါင်းဆောင်မှုစွမ်းရည်ရှိတယ်လို့ယုံကြည်ထားကြောင်းတင်းလာနေကချီးကျူးခဲ့ပါတယ်။သမရထရန့်ကလည်းထောင်လိုင်းအခြေခဲ့ရာထူးအတွက်ရွေးချယ်ခဲ့တော့က gap ကိုကြောက်ရွံ့ခြင်းမဲ့စိတ်သက်ပိုင်ရှင်ဖြစ်ချီးမွမ်းခဲ့ပါတယ်ခင်ဗျာ။
ပြည်ရေအမေရိကန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ VOA မြန်မာဘာသာရေးဂျာတာပရင်းမနက်သတင်းတွေကိုဆက်လက်ကြညာပေးပါမယ်ခင်ဗျာ။အကြမ်းဖက်သမားရဲ့ချင်းချောက်ခံရနိုင်တဲ့အနေအကျောင်းပါကစ္စတန်မြို့တော်ကနမကြီးပလီဝကျောင်းတစ်ခုကိုအမေရိကန်နိုင်ငံသားတွေတွာလာခြင်းမပြုဖို့အစ္စလာမဘက်ကအမေရိကန်တိုင်ယုံကဗိုလ်တုံးတွေမှာအကြံပြုချက်ထုတ်ပြန်လိုက်ပါတယ်။အဓိကခီးသွွားနေရာဖြစ်တဲ့ Pfizer ပလီရှိမှာလူတဦးက TTP စစ်သွေးကြောအဖွဲ့လို့ခေါ်တဲ့ Tehrik e Taliban Pakistan ရဲ့အလံပုံရေးဆွဲထားတဲ့စာရွက်ကိုခိုင်ဆောင်ထားတဲ့မြင်ကွင်းပါတဲ့ရုပ်သံဖိုင်တစ်ခုအခုသတင်းပတ်စောပိုင်းတုန်းက Social Media ပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်မှာကုလသတိပေးချက်ထွက်လာတာပါ TTP ကိုကမ္ဘာအကြမ်းဖက်ဖွဲ့ဖြစ်ကုလသမဂ္ဂကသတ်မှတ်ထားပါတယ်ပလီဝစ်ကျောင်းတော်ကိုနောက်ထပ်တစုံတရာမိတ်မထုတ်ပြန်ခြင်းသွာလာခြင်းမပြုဖို့အမေရိကန်တန်ယုံဝန်ထမ်းတွေကိုတားမြစ်ထားပြီးတော့ TTP စစ်သွေးကြောအဖွဲ့အနေနဲ့အစ္စလာမဘက်က Pfizer ပလီဝစ်ကျောင်းကိုတိုက်ခိုက်ဖို့ချင်းချောက်ထားလို့အဲ့ဒီနေရာကိုရှောင်ရှားကြဖို့အမေရိကန်နိုင်ငံသားတွေကိုလည်းတန်ယုံကအကြံပြုပါတယ် TTP အဖွဲ့ဟာပုံမှန်ဆိုရင်တော့အာဖဂန်နစ္စတန်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒေသတွေမှာသာအဓိကထားပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြတ်မှတ်ထားတိုက်ခိုက်တာနဲ့အသေးခံဘုံခွဲတာတွေလုပ်လို့ရှိပါတယ်။ TTP ဖွဲ့ဟာအာဖဂန်နစ္စတန်မှာအခြေစိုက်ခေါ်အောင်ပြီးအကြမ်းဖက်တိုက်ခိုက်မှုတွေကိုကြိုးကင်ဆောင်ရွက်နေတယ်လို့ပါကစ္စတန်အစိုးရကအမြဲဆွဆွဲလို့ရှိပေမဲ့အာဖဂန်တာလီဘန်အစိုးရကတော့ညှင်းဆို့လို့ရှိပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ Twin Gong Khon မူဝါဒနဲ့အတူအတိုးနှုန်းလျှော့ချရေးကိုတွန်းအားပေးမယ်လို့ဗိုလ်တုံးတွေမှာပြောလိုက်ပါတယ်။အမေရိကန်သွင်းကုန်တွေကိုအပေါ်မှာအခွန်ကောက်ယူတဲ့နိုင်ငံတိုင်းကိုအပြန်အလှန်ခွန်စည်းချက်ဖို့သူ့ရဲ့ကုန်သွယ်ရေးအကြံပေးတွေကအပိသက်စီစဉ်နေချိန်မှာပဲသမ္မတထရန့်ကအခုလိုပြောတာပါအတိုးနှုန်းတွေကိုရှင်းချသင့်ပြီးဒါဟာပြပသွင်းကုန်ခွန်စည်းချက်မှုနဲ့တူလက်တွဲလှုပ်ဆောင်သွားမယ်လို့လူမှုကွန်ရက်မီဒီယာမှာသမ္မတထရန့်ကပြောပါတယ်ဘိုဘန်ရဲ့လုတ်ပိုင်ခွင့်ကိုနိုင်ငံရေးကနေကင်းလွတ်စေရေးအတွက်ဘိုဘန်ရဲ့လုတ်ပိုင်ခွင့်ဖြစ်တဲ့နိုင်ငံရဲ့တိုးနှုန်းနဲ့ငွေကြေးဆိုင်ရာမူဝါဒမှာဝင်ပါတာမျိုးကိုအမေရိကန်သမ္မတတွေကဆင်လာအဖြစ်ရှောင်ရှားလေးရှိပါတယ်။ဒါပေမဲ့သမ္မတထရန့်ကတော့ဒီလိုမကျင့်သုံးပဲပြီးခဲ့တဲ့ဇန်နဝါရီလဆွစ်ဇာလန်နိုင်ငံဒါဗိုစ်မှာပြုလုပ်တဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုအွန်လိုင်းဗီဒီယိုကတဆင့်မိန့်ခွန်းပြောကြားရမှာအတိုးနှုန်းကိုချက်ချင်းချပေးဖို့တောင်းဆိုမယ်လို့ပြောခဲ့ဘူးပါတယ်။အတိုးနှုန်းကသူတို့လုပ်နေတာထက်အများကြီးပိုကောင်းလာပြီဆိုတာသိပါတယ်လို့ထရန့်ကပြောပြီးတော့ဘိုဘန်တာဝန်ရှိသူတွေလည်းဝေဖန်ခဲ့ပါတယ်။ဒါ့အပြင်ပြပသွင်းကုန်တွေအခွန်တိုးမြင့်စစ်ချက်ပြီးကုန်သွယ်ဘက်နိုင်ငံတွေပေါ်တန်ခတ်အရေးယူမှုတွေလှုပ်ဆောင်မှုလဲထရန့်ကရည်ရွယ်ထားပါတယ်ခင်ဗျာဘယ်လာရုစ်နိုင်ငံမှာ၃နှစ်ကျော်ကြာအကျဉ်းချခံနေရတဲ့ Radio Free Europe Radio Liberty သတင်းဌာနကသတင်းတောက် Andre Zuksnetcheka ဗိုလ်တုံးတွေကပြန်လည်လွတ်မြောက်လာခဲ့ပါတယ်နိုင်ငံရည်ရွယ်ချက်နဲ့ဖမ်းဆီးခံခဲ့ရတာလို့ချက်ချင်းပြပြန့်ယူဆထားကြတဲ့အဲ့ဒီသတင်းတောက်ပြန်လွတ်လာကြောင်းတရားခံကိစ္စဆိုင်ရာ American ထူးသံတမန် Adam Boland ကတည်ပြပါတယ်အမေရိကန်နိုင်ငံသားတူအပါအဝင်တခြားလူနှစ်ဦးလည်းဘယ်လာရုစ်ကနေလွတ်မြောက်လာတယ်လို့ဘိုလာကပြောပေမဲ့ဘသူတွေဆိုတာတော့ထုတ်မပြောပါဘူး။အမေရိကန်သမ္မတအင်ဂျီရောသတင်းပြန်ကြားရေးကယ်ရိုလိုင်းလက်ဘစ်ကတော့ဘယ်လာရုစ်နိုင်ငံကကျင်းသားတွေလွတ်မြောက်လာတာကပျောင်မြောက်တဲ့အောင်ပွဲလို့ထုတ်ပြန်ပါတယ်။ Radio Free Europe Radio Liberty ဥက္ကဋ္ဌ Steven Kappas ကလည်းသူတို့သတင်းတောက်လွတ်မြောက်လာမှုကိုကြိုဆိုခဲ့ပြီးတော့လွတ်မြောက်ရေးအတွက်အကူအညီပေးခဲ့ကြတဲ့သမ္မတ Donald Trump အမေရိကန်နိုင်ငံသားရင်းဝင်ကြီး Marco Rubio နဲ့လီတိုနီးယားနိုင်ငံဆိုရတို့ကိုကျေးဇူးတင်ကြောင်းပြောပါတယ်ဒီလိုလွတ်မြောက်လာတဲ့အတွက်အပြန်အလှန်ဖြစ်အမေရိကန်ဘက်ကအကျဉ်းသားလဲလှယ်ရတာမျိုးမရှိဘူးလို့အမေရိကန်အထူးသံတမန်ပိုလာကပြောပါတယ်ဒါဟာနိုင်ငံအခြားမှာမှောင်ရင်ဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတွေလွတ်မြောက်ရေးသမ္မတထရန့်ရဲ့ဂတိကဝတ်ကိုအကောင့်ထဲပေါ်ဆောင်ရွက်ချက်လို့ပြောပါတယ်ခင်ဗျာ
မြန်မာပြည်ရဲ့ဂျာတာပရင်းနာမည်နဲ့ခင်ထိတ်တန့်ရောက်သတင်းတွေကိုကိုငင်းညမ်းရေးပြောပြသွားတာဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်နိုင်ငံတကာသတင်းလွှာနဲ့မြန်မာပြည်တွင်သတင်းပေးပို့ချက်တွေကိုတင်ဆက်ချင်ပါတယ် အရင်ဦးဆုံးတော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ခီးစဉ်ပါအမေရိကန်အိန္ဒိယနိုင်ငံကြားကုန်သွယ်ရေးလူဝင်မှုကြီးကြပ်ရေးကာကွယ်ရေးနဲ့မဟာဗျူဟာဆန်ရဆက်ဆံရေးကိစ္စရပ်တွေတိုးမြှင့်ဆောင်ရွက်သွားဖို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်တဲ့မိုဒီဟာဒီသတင်းပတ်တဲ့အမေရိကန်ကိုလာရောက်မှာဖြစ်ပါတယ်။နိုင်ငံကြားတည်ငြိမ်တဲ့ဆက်ဆံရေးဆက်လက်တည်ရှိဖို့မျှော်လင့်နေကြပါပါ။အန်ဂျနာပါစရီကာနယူးဒီလီကပေးပို့တဲ့ဒီသတင်းကိုတော့ကိုစံကျော်ကပြောပြထားပါတယ်။
အမေရိကန်အိန္ဒိယနှစ်နိုင်ငံကုန်သွယ်ရေးလူဝင်မှုကြီးကြပ်ရေးကာကွယ်ရေးနဲ့မဟာဗျူဟာဆိုင်ရာဆက်ဆံရေးကိစ္စရပ်တွေတိုးမြင့်ဆောင်ရွက်နိုင်ဖို့အတွက်အိန္ဒိယနိုင်ငံဝန်ကြီးချုပ်နရင်ဒရာမိုဒီအနေနဲ့ဒီသတင်းပတ်ထဲမှာအမေရိကကိုသွားရောက်မှာဖြစ်ပါတယ်။ခိုင်မာအကောင့်နဲ့ဆက်ဆံရေးကိုတည်ဆောက်ထားတဲ့အမေရိကန်အိန္ဒိယနှစ်နိုင်ငံဆက်ဆံရေးကြားမှာအိန္ဒိယနိုင်ငံအနေနဲ့အမေရိကန်နဲ့ကုန်သွယ်ရေးမှာမတည်ငြိမ်မှုတွေနဲ့ရင်ဆိုင်ကြုံတွေ့လာနိုင်ခြေရှိနေပေမဲ့နှစ်နိုင်ငံပထဝီဆိုင်ရာမဟာဗျူဟာမြောက်ပတ်သက်မှုတွေကတော့နှစ်နိုင်ငံဆက်ဆံရေးကြားမှာတည်ငြိမ်နဲ့ဆက်ဆံရေးအဖြစ်ဆက်လက်တည်ရှိဖို့အတွက်ကိုမျှော်လင့်နိုင်ခြေရှိလို့နေပါတယ်အမေရိကန်သမ္မတထရန့်နဲ့ဝါရှင်တန်ဒီစီမှာတွေ့ဆုံမဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့လည်းအိန္ဒိယမှာအပြုသဘောဆောင်တဲ့ထုတ်ဖော်ပြောကြားမှုတွေကလည်းရှိလို့လာပါတယ
် I think Prime Minister's visit
ဝန်ကြီးချုပ်ရဲ့အမေရိကန်ခီးစဉ်ဟာနှစ်နိုင်ငံမိတ်ဖက်ဆက်ဆံရေးအတွက်ဒီထက်ပိုမှုအကောင်းခိုင်မာပြီးတော့အရေးပါတဲ့နှစ်နိုင်ငံဆက်ဆံရေးဖြစ်ဖို့အတွက်ကိုတောင်းအားဖြစ်စီမယ်လို့ကျွန်တော်ထင်ပါတယ်
သမ္မတထရန့်ပထမအကြိမ်ရွေးကောက်ခံကာလမှာကလေးကဝန်ကြီးချုပ်မူဒီနဲ့နှွေးထွေးခိုင်မာတဲ့ဆက်ဆံရေးကတည်ရှိခဲ့နေပြီးသားပါဒါပေမဲ့လည်းခုတစ်ကြိမ်သမ္မတထရန့်ပြန်လည်ရွေးကောက်ခံလာတဲ့အချိန်မှာတော့သူ့ရဲ့ဦးစားပေးအစီအစဉ်တွေထဲကအငင်းပွားဖွဲ့ရာတွေဖြစ်တဲ့ကုံသွေးရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်တွေကိုမူဒီအနေနဲ့ဒီသတင်းပတ်တဲ့အလေးပေးဆွေးနွေးသွားနိုင်ခြေရှိနေပါတယ်ဘာလို့လဲဆိုတော့သမ္မတထရန့်ကိုယ်တိုင်ကအိန္ဒိယကိုအကောက်ခွန်ကြီးကြီးမားမားကောက်ခံသူဆိုပြီးထုတ်ဖော်ပြောကြားလာတဲ့အတွက်ကြောင့်ပါအိန္ဒိယအနေနဲ့ကလည်းဒီစိုးရိမ်ပူပန်မှုတွေအတွက်ကိုပြောင်းလဲပြင်ဆင်မှုတွေပြုလုပ်လို့နေပါတယ်ဒီလအစောပိုင်းမှာကိုပဲအိန္ဒိယအနေနဲ့အမေရိကန်သွင်းကုန်လုပ်ငန်းရှင်တွေအတွက်အကျိုးမြတ်ရှိစေမယ့်အစင်းမြင့်ဆိုင်ကယ်တွေကားတွေစတဲ့ကုန်ပစ္စည်းအချို့ရဲ့သွင်းကုန်တန်ဖိုးအကောက်ခွန်တွေကိုလျှော့ချပေးမယ်လို့ဆိုပါတယ်။ဒါ့အပြင်တခြားသောကုန်သွယ်ရေးအလျှော့ပေးမှုတွေကိုလည်းအိန္ဒိယအနေနဲ့ပြင်ဆင်ကောင်းပြင်ဆင်ထားနိုင်တယ်လို့အကဲခတ်တွေကဆိုကြပါတယ်
။ Certainly as a great negotiator and
ဒါကတော့ညီနိုင်တာနဲ့ဈေးစကားပြောတာမှာတော်တဲ့ထရန့်ကပို့ပြီးတော့တောင်းဆိုပါလိမ့်မယ်။အိန္ဒိယကလည်းညီနိုင်တာမှာအလွန်တော်ပါတယ်။ဘယ်လိုနည်းနဲ့မဆိုကျွန်တော်တို့ဘက်ကအပေးယူတက်အောင်တော့စူးစမ်းသွားပါလိမ့်မယ်။
ဆီလနဲ့နဲ့နိပညာပိုင်းဆိုင်ရာတွေတိုးမြင့်ဝယ်ယူရေးကလည်းနှစ်နိုင်ငံတွေ့ဆုံမှုမှာဆွေးနွေးလာနိုင်ခြေရှိတဲ့ကိစ္စရပ်တွေဖြစ်လို့နေပါတယ်ပြီးခဲ့တဲ့လကပဲသမ္မတထရန့်အနေနဲ့ကမ္ဘာမှာစစ်သုံးဆောင်အများဆုံးဝယ်ယူတဲ့အိန္ဒိယအနေနဲ့အမေရိကရဲ့စစ်ဘက်ဆိုင်ရာသုံးဆောင်တွေပုံမူတိုးမြင့်ဝယ်ယူပေးဖို့အတွက်ကိုဝန်ကြီးချုပ်မိုဒီကိုပြောကြားခဲ့ပါသေးတယ
် The US is a little concerned that it's losing out on the India buys
အမေရိကန်အနေနဲ့ကအိန္ဒိယရဲ့ဝယ်လိုအားစီးကွက်ပြတ်မှလည်းကြောက်သလိုတစ်ဖက်မှာကလည်းဖိအားတွေပိုတိုးပေးလာတာတွေရှိနေပါတယ်။ရှေ့မှာဖြစ်လာနိုင်တဲ့ညှိနှိုင်းမှုတွေကတရုတ်ပို့ဆောင်ရေးလေယာဉ်ရေတပ်အတွက်ထောက်လှမ်းရေးလေယာဉ်နဲ့တိုက်လေယာဉ်တွေအပြင်လေယာဉ်အင်ဂျင်တွေခြေလျင်တိုက်ခိုက်ရေးယာဉ်တွေအတွက်နည်းပညာတွေလွှဲပြောင်းမှုတွေအများကြီးရှိလာနိုင်ပါတယ
်။အထောက်ထားမဲ့အိန္ဒိယရွှေပြောင်းလုပ်သားတွေကိုပြန်ပို့တဲ့အမေရိကန်ရဲ့မူဝါဒကိုအိန္ဒိယအစိုးရအနေနဲ့သဘောတူလက်ခံထားပါသေးတယ်။ဒါပေမဲ့ရှေ့မှာသူ့နိုင်ငံသားတွေကိုပြန်ပို့တဲ့ကောင်းကောင်းမွန်မွန်ပြန်ပို့ဖို့အတွက်ကိုလည်းတောင်းဆိုသွားဖို့ရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာကိုပဲအထောက်ထားမဲ့အိန္ဒိယနိုင်ငံသား100ကျော်ကိုတန်ချေချင်းတွေခတ်ပြီးအမေရိကန်ကနေစစ်လေယာဉ်နဲ့ပို့ဆောင်ခဲ့တဲ့အတွက်သတင်းတွေမှာအုတ်အော်တောင်းနေဖြစ်ခဲ့ပါသေးတယ်။တစ်ဆက်တည်းမှာပဲအိန္ဒိယအစိုးရဟာသူတို့အတွက်ဦးစားပေးအနေနဲ့အမေရိကကိုကြောင်းသွားတက်မဲ့သူတွေနဲ့အလုတ်သွားလုံးမဲ့ကျွမ်းကျင်လုပ်သားတွေအတွက်တရားဥပဒေကြောင်းအရအကာအကွယ်ပေးနိုင်မဲ့လုပ်ငန်းစဉ်တွေကိုပြုလုပ်သွားဖို့ရှိနေပါတယ
် People to people
action လူတို့နဲ့လူပေါင်းသင်းဆက်ဆံရေးသားတို့ညီမျှမှုဆိုတဲ့အခြေခံအုတ်မြစ်ဟာအမေရိကန်ပြည်ထောင်စုနဲ့ကျွန်တော်တို့ရဲ့ကြားကနှဆိုင်စွာချီနှောင်ထားတဲ့ဆက်ဆံရေးပါ
မိုဒီကတော့သမ္မတထရန့်နဲ့တွေ့ဆုံမှုဟာအရင်ထရန့်ရဲ့ပထမသက်တမ်းမှာကတည်းကသူတို့တွေပူးပေါင်းပြီးအောင်မြင်မှုတွေရခဲ့တယ်လို့အခုတစ်ချိန်ကလည်းနောက်ထပ်အောင်မြင်မှုတွေကိုပြန်တည်ဆောက်ဖို့အတွက်အခွင့်အရေးတစ်ခုဖြစ်တယ်လို့ဆိုပါတယ်။နှစ်နိုင်ငံဘုံရက်တီချက်တူညီတဲ့တရုတ်နိုင်ငံအပေါ်သတိထားစောင့်ကြည့်ရင်းကကိုအိန္ဒိယနဲ့အမေရိကန်နှစ်နိုင်ငံဟာအင်ဒိုပစိဖိတ်ဒေသတွင်းမှာမိတ်ဖက်နှစ်နိုင်ငံဖြစ်လို့လာပါတယ်
။ It was President Donald Trump.who dusted off
ဆယ်စုနှစ်တခုလောက်တည်ငြိမ်နေခဲ့တဲ့ Quad ကိုဖယ်ရှားခဲ့တာကလည်းသမ္မတထရန့်ပဲဖြစ်ပါတယ်။ဒါကြောင့်ဒါကိုပြန်အသက်သွင်းဖို့ကလည်းသူ့မှာပဲတာဝန်ရှိပါတယ်။ဒါကအိန္ဒိယနဲ့အမေရိကန်ကြားဘုံသဘောတူညီချက်တွေကငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုထိန်းသိမ်းနိုင်ဖို့နဲ့ Indo-Pacific ဒေသရဲ့ဖွံ့ဖြိုးရေးစတဲ့အကြောင်းအရာတွေကတခုလည်းဖြစ်ပါတယ်။
ဒီလိုမျိုးနှစ်နိုင်ငံဘုံအကျိုးစီးပွားကိုရှေးရှုပြီးတွေ့ဆုံကြမယ်။အိန္ဒိယအမေရိကန်နှစ်နိုင်ငံတွေ့ဆုံမှုဟာသမ္မတထရန့်ရဲ့ဒုတိယသက်တမ်းမှာအခွင့်အလမ်းကောင်းတစ်ခုအနေနဲ့အောင်မြင်တဲ့အရေးတစ်ခုဖြစ်လို့လာမလားဆိုတာကိုတော့ဆက်လက်စောင့်ကြည့်သွားရအောင်ပါဖြစ်ပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
ပြည်ဝရဲ့အစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေပါရခင်ဗျာ။စကိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေနေမြေရှင်းလင်းရေးလုပ်နေတဲ့အကြောင်းမတင်ပြခင်မှာပြည်တွင်းဒုက္ခသည်တွေရဲ့အရေးပေါ်ကျန်းမာရေးလိုအပ်ချက်ကဘာလဲဆိုတာကြည့်အောင်ပါ။ရှမ်းပြည်တောင်ပိုင်းညောင်ရွှေနဲ့အောင်မန်းမှာစစ်ရှောင်သူတွေအတွက်စေဝါနဲ့စာနာရေးခါအကူအညီတွေလိုအပ်နေတယ်လို့ဒုက္ခသည်တွေကိုကူညီနေသူတွေက VOA ကိုပြောပါတယ်။ညောင်ရွှေကဖုန်းတော်ကြီးကျောင်းမှာစစ်ရှောင်နေကြတဲ့အထက်ကလေးသူငယ်အများစုကတော့အေးပြားရာရံတဲ့ဝေဒနာတွေခံစားနေရတယ်လို့ဆိုပါတယ်။ရှမ်းတောင်ပိုင်းအခြေအနေသတင်းပေးပို့ချက်ကိုတော့မတ်တင်ကြီးထိုက်ကတင်ပြမှာပါ
။ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့ကထပ်အင်ကူဖုန်ကြီးချောင်းမှာဆစ်ဆောင်နေကြသူတွေတဲ့ကလင်းငယ်အများစုကအေးပြားရာရံတဲ့ဝေဒနာခံစားရတယ်လို့ကူညီဆောင်ရွက်ပေးနေတဲ့ပရိုပရဟိတအဖွဲ့ကပြောပါတယ်။ဖုံးတော်ကြီးတင်ပညာရေးကျောင်းမှာဆစ်ဆောင်နေတဲ့အနီးဝန်းကျင်ကနေကျောင်းလာတက်တဲ့ကလေးငယ်ပေါင်း900ကျော်ရှိတယ်လို့လည်းပြောပါတယ်
။ညာနာနဲ့ပကြိတ်ရောင်တာအစများနေတယ်ဗျ။ဒီစေဝါလိုအပ်ချက်အရာကတော့ထပ်ပြီးတော့ရှိနေသေးတယ်မှာ။အရှမ်းမြောက်ရယ်၊ကယားရယ်၊လည်းကဒီမော်ဆိုးဖဲခုံအဲ့ဘက်ကနေများမယ်ဗျ။ရှမ်းတောင်ကပြည်ဆိုင်ပါမယ်ဗျ။အရှမ်းမြောက်ကတော့လာရှိုးကြောင်းမယ်။အဲ့ဘက်ကတီဘော၊နောင်ချူ၊နောင်ချူအဲ့အရာများမယ်ဗျ။
ဆစ်ဆောင်နေသူတွေဟာညောင်ရွှေမြို့နေရာအနှံ့မှာရှိနေလို့အရေးအတွက်တိတိချက်ချက်ခံမှန်းမရနိုင်ဘူးလို့လည်းပြောပါတယ်။ဒေသရင်းနေမြေတည်ငြိမ်နေပေမဲ့ဆစ်ဆောင်နေအတွက်အကူအညီတွေလိုအပ်တယ်လို့ကိုရန်ဆစ်ဆောင်ကူညီနေသူတွေကပြောကြပါတယ်။လွိုက်ကော်တီဘောလာရှုနဲ့ကြောင်မဲကနေရောက်လာကြတဲ့ဆစ်ဆောင်အများစုရှိရာအောင်ပန်းမြို့မှာလည်းဆေးပေးဆောင်စခန်းတွေမရှိဘဲကို့အစီအစဉ်နဲ့ကိုနေထိုင်ရတဲ့အတွက်အခြေခံလွတ်ချက်တွေကရှိတယ်လို့ဆစ်ဆောင်ကူညီနေသူတို့ကပြောပါတယ
်။ဆစ်ဆောင်နေသူကဓာနေကပါညာလာရင်လည်းကျတို့အရင်ကဆိုဓာနေကတွေသူတို့တက်စီစားတွေကုန်လိုက်ပြီးတော့သူဝေးတယ်။အခုနောက်ပိုင်းကျတော့ဒီအလူရှင်တွေကလည်းမရှိတော့ဘူး။အဲသူဆစ်ဆောင်နေကလည်းတဖြည်းဖြည်းနဲ့သူတို့ဒီမိတ်ဆွေမြမသုံးလီလာလောက်တစ်ခါလာလူအဲ့လိုမျိုးကလေးပဲကျန်တာပေါ့။အခုကဒီမှာအောင်မန်းမှာဆစ်ဆောင်ဆိုသူကကတ်မရှိဘူး။ကတ်မရှိတဲ့သူကသူကသူအိမ်ငါနေရတယ်။အဲ့လိုမျိုးပေါ့။နေထိုင်တော့ကတော့ခက်ခဲရှိရပါတော့။အရင်ကတော့ဒီဖုန်းကြောင်းတို့ဘာလို့မှကန့်နေပါလေလို့တယ်အခုကျတော့ကန့်နေလည်းမရှိဘူးဆိုတော့ဒီတခြားမြို့နယ်တွေဆိုတော့ကန့်ထားပေးရပေါ့ဆစ်ဆောင်ကန့်အဲ့လိုဆိုတော့ကျွန်တော်ကန့်အောင်ပါကျင်းစင်းလိုက်ရပေါ့
ရှမ်းပြည်နယ်တောင်ပိုင်းအောင်ပန်းမြို့မှာဆစ်ဆောင်သူဥယေက3000ကျော်ရှိမယ်လို့ကုညီသူတွေကခန့်မှန်းထားပါတယ်ရှမ်းပြည်တောင်ပိုင်းမြောက်ပိုင်းနယ်ရှမ်းခရနယ်ဆက်ကဒေသခံတွေဟာစီရီပရိပခတွေကြောင့်ဆစ်ပေးဆောင်နေရင်နေရမပြတ်နိုင်ကြသေးပါဘူးဆစ်ဆောင်နေစုပေါင်းနေထိုင်တဲ့နေရာအများစုမှာကလေးငယ်တွေအေးပြားရာရံဝေဒနာခံစားနေရတာဟာညောင်ရွှေအပြင်တခြားဒေသကဆစ်ပေးဆောင်ဒုက္ခသည်တွေရှိတဲ့နေရာတွေမှာလည်းအဖြစ်များနေတယ်လို့ဒေသခံတို့ကပြောပါတယ
်။မတ်တင်ဂီတိုက်ပြောပြသွားတော့ပါ။ထိုင်းအစိုးရကမြန်မာနယ်စပ်မှာကြားဖြန့်နှိမ့်နေရေးလှုပ်လာတဲ့အခြေအနေပေါ်သုံးသပ်ချက်မတင်ဆက်ခင်စစ်ကောင်စီတပ်တွေရဲ့လှုပ်ရက်ကိုလည်းတင်ပြခြင်းပါတယ်။စကိုင်းတိုင်းကမ်းမြူမြို့နယ်ထဲမှာစစ်တပ်ရဲ့နေမြေရှင်းလင်းရေးဖြစ်စဉ်အတွင်းဒေသခံအများအပြားဘေးလွတ်ရာကိုတင်းရှောင်နေကြရပြီးနေအိမ်မီးရှို့ခံရတာတွေလည်းရှိနေပါတယ်။ဇီးကုန်းမြို့ပေါ်မှာလည်းအဖမ်းဆီးတွေကြောင့်လူငယ်တွေတင်းရှောင်နေကြရပါတယ်။စကိုင်းတိုင်းကအခြေအနေရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုငင်းချမ်းအေးကပြောပြမှာပါ
။စကိုင်းတိုင်းကမ်းမြူမြို့နယ်ဇီးကုန်းနဲ့ကမ်းမြူမြို့ကြားမှာရှိတဲ့ကျေးရွာတွေမှာစစ်တပ်ကနေမြေရှင်းလင်းနေတာကြောင့်ရွာပေါင်း15ရွာလောက်ကဒေသခံတွေတိမ်းရှောင်နေကြရပါတယ်။အိုးအိမ်တွေမီးရှို့ခံရသလိုစစ်တပ်ကရွာတွေထဲကိုအဝေးထိန်း drone နဲ့တိုက်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကမ်ဘလူးဒေသခံတူဦးက VOA ကိုအခုလိုပြောပါတယ်
။ခုထိုးတာကတပင်တမောင်းချင်းညောင်အဲ့ညောင်နေလေးဆိုတဲ့ရွာတွေကနေထိုးတာ။ချင်းညောင်နေကြီးတို့ခုရို့ဘုတ်မကုန်းတို့ဒီကခု15ရွာ16ရွာလောက်ပဲပြေးနေရတာလေ။ဒီကုန်းကကနေပြီးလက်ဆက်သဘေးပေါက်ကနေပြီးထိုးပြီးလက်ဆက်သဘေးပေါက်ကိုမီးရှို့ပြီးတော့နောက်ရက်ဆက်ပြီးတော့ကျေတော့ရောက်ကနေပြီးတော့တပင်ကနေပြီးတော့ထိုးလိုက်တာက
ကိုမျိုးမိရှိုးတယ်ဗျာကိုမျိုးရှိုးပြီးတော့တိုးဖို့ရှိုးတယ်တိုးဖို့ကတော့ကျွတ်လူသွားတယ်လို့ပြောတယ်ကိုယ်တော်ကမကြည့်ရရဘူးလေမဝင်ရသေးဘူးသူတို့အဲ့ဘက်မှာရှိနေတော့ဆယ်နှစ်ရှိုးတာအဲဒုံးနေတဲ့ကြီးတိုင်းညာတိုင်းကြီးတကယ်တည်းရတော့ကျဲတဲ့ကွာဒီကလေးတည်းကျဲရကျဲတော့ပျောက်ရလာလို့မနေ့ကလည်းတော်တော်ကျဲတယ်ကိုမျိုးကြည့်ရတယ်တိုးဖို့ကြည့်ရကိုစစ်တပ်ဘက်ကမိရှိုးပြ Amat chok to nyato nya chok, amyao tane, sitaga tempe tare, puso tiri subami, jiari pego, nemye shin sitjong toni naba. Dabian zigo myobo male, sitaye de adama pansidari jow, myoma chokanibi, didakanile, ninaga jiari si, deshao niabare. Zigo myobo ma chin nepatabi, pansidari jow, deshao lare, didagan u pioragaro.
ก็เนี่ยเมียบ่ครอเนี่ยซวยลูกอ่ะห่มแกนําไปบาลุหมดเนี่ยเอามาด้วยลูกบ่ลูลําหมดมาด้วยลูกเป็นซวยอ่ะซวยเองก็จะรู้อะกูปอดาซวยไปเองเนาะเปียนพี่แล้วเปียนมาล่ะเนี่ยนี่ตาญาเลยอะไรจังบ่ลูก็ฉิมนี้ลาล่ะแต่ฉิมเนี่ยกําลุเนี่ยสีกงนั้นเนี่ยลูแล้วลูคงจะฉิมนี่ลูบ่มาก็รอว่าบ่
ตั๋วมาเนเน่ไม่ใช่อ่ะบ่ก้าซะมาอีหลอกไปใช่อ่ะโหดันนี่ตัวเนี่ยไม่ใช่ดอกไม่ใช่ดอกเนเน่ลงได้ตัวเนี่ยเนเน่บ้าป่ะบ่ดิตากันนี่เป็ดๆเฉยๆสิตัดเนี่ยสิตัดทุกขันตูริฮาซีกงญို့บ่กูก้าริเนี่ยยောက်ลาไปแล้วมาตุ้ยเดหลุงเหงไปอมโยตาอมโยตมี้เตียละกูพั้นซีขอส่งตั๋วเลยหลุเปล่าบ่ได้พั้นซีแคร์ไรเนี่ยปะตะโลวิวเอก็ตีจ้าอติไม่ปุ่ยနိုင်ดุลูสิกข์สีเบ็ดก็เลยตะเด็นทุบเป็ดน่
Ukraine စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bremisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင်
။ VOA မြန်မာပြည်မနက်ခင်းအစီအစဉ်တွေကိုနားဆင်ရှုစားနေရတာဖြစ်ပါတယ်။မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုတော့ဒီ BGF ကရင်ခေါင်းဆောင်တွေဖန်ဝရန်ထုတ်ခံရရင်ဖြစ်လာနိုင်ခြေတွေကိုသုံးသပ်ထားတာကိုတင်ပြပါမယ်။ထိုင်းမြန်မာနယ်စပ်ကကြားဖြန့်ငွေလိမ်ခိုင်းတွေကိုနှိမ်နှင်းဖို့တရုတ်ထိုင်းမြန်မာတို့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောထားကြမှာပဲဗိုလ်မှူးကြီးစောချစ်သူအပါအဝင် BGF နယ်စားစောက်တက်ခေါင်းဆောင်တချို့ကိုဖန်ဝရန်ထုတ်နိုင်ဖို့ပြင်ဆင်နေတယ်လို့ထိုင်းဘက်ကပြောလာပါတယ်။ဘာကြောင့်ပါလဲ?ဘာတွေဆက်ဖြစ်လာနိုင်တယ်လဲဆိုတာကိုဝင်းမင်းစူးစီးတင်ပြထားပါတယ
်။ဟုတ်ကဲ့အခုလိုကရင်နယ်စားစောက်တက်ပေါ်လူကုန်ကူးမှုနဲ့ဖန်ဝရန်ထုတ်ဖို့ထိုင်းဘက်ကလှုပ်လာတာပေါ်ကရင်နယ်စားစောက်တက်သတင်းထုတ်ပြန်ရေးတာဝန်ခံဒုဗိုလ်မှူးကြီးနိုင်မောင်စောကအခုလိုတုံ့ပြန်ပါတယ
်။ဝရန်ထုတ်တဲ့သတင်းတွေမှာပဲတွေ့ရတာပေါ့နော်။ထိုင်းဆိုရလဲကျွန်တော်တို့ဒီဘက်ကဂျီလူဂျီပြောလာတယ်လည်းမရှိဘူး။ကျွန်တော်ဘက်ကပြောလာတယ်လည်းမရှိဘူး။အဲ့ဒါပဲဝရန်ထုတ်ဖို့လွတ်တော်မှာတင်ပြလဲဆိုတော့အိန္ဒိယနိုင်ငံသား9000နဲ့ပတ်သက်ပြီးတော့လူမောင်းခိုးဆိုတဲ့နေရာမှာခြေမြင့်မရှိတဲ့ဆွဆွဲချက်လိုပဲခြေပတ်စာရှိပါတယ်။ဘာကြောင့်ဆိုတော့ကျွန်တော်တို့ကအိန္ဒိယနိုင်ငံတန်ရုံကနေပြီးတော့မှအရင်တုန်းကကျွန်တော်တို့ကူညီကယ်ဆယ်ပေးပို့ခဲ့တာမနေတော့ဘူးပေါ့နော်။မတမ်းမရရရှိပါတယ်။အိန္ဒိယတန်ရုံကနေပြီးတော့ကျွန်တော်တို့စီကိုလည်းအကျိုးစုတင်ကြောင်းတရားဝင်ပေးပို့လာတဲ့စာတွေလည်းရှိပါတယ်။ထိုင်းနိုင်ငံနဲ့ကျွန်တော်တို့က DKB ဘောကနေပြီးတော့မှ BGF အထိကိုနှစ်ပေါင်း10နဲ့ချီပြီးအင်းကြီးချင်းကောင်းပီတာဆိုတာနဲ့ပဲနိုင်ငံဖြတ်ကျော်မှုကင်းကိစ္စတွေမှာလည်းကျွန်တော်တို့ပူးပေါင်းဆောင်ရွက်ခဲ့တာတွေလည်းအများကြီးရှိခဲ့ပါတာ
ဒါပေမဲ့ဒီဝရန်ထုတ်လာရင်ဆက်ရောက်မှုကြီးနိုင်မို့ကို USIP American ညချင်းဖွဲ့မြန်မာဆရာညချင်းမှု Jason Tower ကအခုလိုထောက်ပြပါတယ
် issuing arrest warrants on Chitu and the other criminal
ဆိုချစ်သူနဲ့မြန်မာကဒီနယ်ခြားဆောင်တပ်တဖွဲ့တို့မှာရှိတဲ့ဓာတ်ဆွသားတွေကိုဖမ်းမိတ်ထုတ်လိုက်ခြင်းဖြင့်သူတို့လုပ်ငန်းတွေပြပြသွားစေနိုင်မဲ့ပြင်းထန်တဲ့အကျိုးဆက်တွေဖြစ်သွားစေနိုင်ပါတယ်ဒီနယ်ခြားဆောင်တပ်ခေါင်းဆောင်တွေအနေနဲ့ထိုင်းနဲ့အဝင်ထွက်မလုပ်နိုင်တော့ရင်တော့ဒီ online ငွေလိမ်ဂိုင်းဌာနချုပ်တွေမှာငွေကြေးဆက်လက်ပတ်ဖို့ကအခက်အခဲကြီးသွားနိုင်ပါတယ
်ဒီထိုင်းဘက်ကထူးခြားလာမှုပေါ်မြန်မာအရေးလည်လာသုံးသပ်သူစိုင်းထွန်းအောင်လွင်ကလည်းအခုလိုသုံးသပ်ပြပါတယ
်ထိုင်းအနေနဲ့စီးပွားရေးတို့ရောအမျိုးသားလုံခြုံရေးရောတစ်ဖက်မှာလည်းတရုတ်နဲ့မလွဲမဆောင်တာအများကြီးဆက်ဆံရတဲ့ကဏ္ဍတွေဖြစ်လာတယ်အခြေအနေမျိုးမှာဘလဲမဆောင်တာပို့ပြီးဖိအားပေးတာမျိုးတော့တွေ့ရတော့
ဒီထူးခြားလာမှုကို CDM ဘုံမှုနာယောကလည်းအခုလိုရှင်းပြပါတယ
်ဒီအပိုင်းနေရာပဲဝန်ကြီးချုပ်ပေတောင်နိုင်ကိုယ်တိုင်တရုတ်နိုင်ငံကိုသွားရောက်တွေ့ဆုံတဲ့အနေထားဟာနေဆက်နိုင်ငံဖက်ကျော်လူကုန်ကူးမှုတွေနဲ့ဒီကြဖြန့်ငွေကြေးလိမ်လည်မှုတွေပေါ်မှာဒီထိုင်းစုရရဲ့အလေးနဲ့ထားမှုနဲ့စိုးရိမ်ပူပန်မှုကိုမြင်သာနိုင်မယ်အခြေစနေနေရတော့အခုပဲနေဆက်တကြောမှာလျှက်စင်ပြီးအင်တာနက်ဆက်သုံးသည့်ဖြတ်တောက်တာပြေတခြားတော့ဆက်ဆက်ဟာတွေပါဖြတ်တောက်တာပြီးနေဆက်တကြောမှာစစ်ဆေးစောင့်ချက်မှုတွေပြင်းထန်လုပ်တော့တာကိုကျွန်တော်ပို့လို့ရတယ်ဒ
ထိုင်းနေနေရတော့မြောက်ဒီနယ်ဖျားသူတို့မှာရှိတဲ့ဒီငွေလင်ခိုင်းနေပေါ်မှာတော့တွုံးလို့တိုက်တိုက်ထဲထဲဝင်ဝင်ထိတိရောက်ဆက်လုံလာနိုင်မယ်တို့တော့မြေပြင်စေးလို့အနေထားမျိုးတွေနဲ့တော့ကီမီနယ်တဲ့ဒီပေါ်ဝင်ဆောင်မဲ့အနေထားတော့ခက်ခဲရှိနေမယ်ကြာပြင်ဒီဝရန်ကနေတရားမှုဖြစ်လာနေတာပေါ်လဲစီဒီအမ်ပိုကြီးဆေယောကအခုလိုထောက်ပြပါတယ်ဘုံမူကြီးစောချက်သူကတော့ဒီယူရီးယားဘက်ကနေဖော ตัวเองเอียสีมันเก่งนี่ชีเรียสว่าเรามาไปดูปุ๊บทุ่งเลยไอ้เนาะสิ่งของสิ่งกูเลยตัวปุ๊บทุ่งมาไปทำไมสิ่งของสิ่งอะไรยิ่งยาตัวนี้มาส่วนกว่าลูกจีนนี่เนี่ยเป็นยังคนสาวเรามาไปไอ้แก่เท่เก่าเท่ท่านไหนเนี่ยอันนี้ทำอยู่บอกไอ้ทำไมกูที่นี่ทำมาเราสอดชิดดูดูบลูกายด้วยมันเลยสอดชิดดูว่าบลูต้องเปลี่ยนมันเลยนั่นเนี่ยสิ่งของเขาเก่าเนี่ย
เอเชียนี่อะไรเนี่ยเนี่ยแม่ทบทำไมแม่ยังมีตัวเองปกติอุปสรรคดูเลยสอดชิดดูพอแล้วเนี่ยกงปอบีรอดมีลาแม่ในทางอยู่ใช่ไหมเช่นเนี่ยมาคุณลูกเชื่อลาแล้วเนี่ยชี้เสพเชื่อลาในนาปอซีดีเอ็มตัดเจียจีเสียกันเลยคุณลูกเชื่อใจว่าเลยใช่ยังเลยนะมาเชื่อมันเลยเราจะไม่หาที่อยู่ไหนไงเลยเราว่าเดียวเราแข่งเดียวเราก็บาลเลยจะเดินเดียวเราว่าเราแข่งเดียวเลยกิจการเดียวเนี่ยตัวมาเชื่อมันเลยเราเห็นไอ้เราดีเจเด่นอะไรเนี่ย
เดี๋ยวส่งลงมาผมยังไม่ทำอยู่ไม่เพียงเดียวเราเนาะเราเนี่ยมาเสด็จการเราลงเนี่ยเราเนี่ยมาเสด็จการเราลงเนี่ยเราเนี่ยมาเสด็จการเราลงเนี่ยเราเนี่ยมาเสด็จการเราลงเนี่ยเราเนี่ยมาเสด็จการเราลงเนี่ยเราเนี่ยมาเสด็จการเราลงเนี่ยเราเนี่ยมาเสด็จการเราลงเนี่ยเราเนี่ยมาเสด็จการเราลงเนี่ยเราเนี่ยมาเสด็จการเราลงเนี่ยเราเนี่ยมาเสด็จการเราลงเนี่ยเราเนี่ยมาเสด็จการเราลงเนี่ยเราเนี่ยมาเสด็จการเราลงเนี่ยเราเนี่ยมาเสด็จการเราล
ပြန်ပို့ဖို့နောက်ပြီးတော့ဒီမိမိနေရက်ကိုပြန်လို့တဲ့လူတွေအကုန်လုံးကိုလည်းပြန်ဖို့အစီအစဉ်ပေးတာပဲပေါ့နော်နောက်နှစ်ပလန်ပြီးကြတော့ဒီငွေလိန်ကိုင်းတွေပေါ်ထုတ်ပြီးတော့မှတက်ဆိုင်နိုင်ငံတတိယကိုပြန်လဲအနှံ့ဖို့ကျွန်တော်တို့အခုလက်ရှိကပြန်ပို့ရမယ့်လူကထောင်ကနန်းဖြစ်နေတော့အိန္ဒိယထိုင်းနိုင်ငံနဲ့လည်းဆက်တွေ့ပြီးတော့သူတို့ဘက်ကဘယ်လောက်လက်ခံလာနေတဲ့အနေထားရှိလဲ အခမ်းအနားလေးရှိပါတယ်။
ကြာပြေဒီရှစ်ဆက်ဖြစ်လာနေတာပေါ့ဘုံမှုနောင်ရကအခုလိုသုံးသပ်ပြပါတယ်
။ဆာကစားအနေနဲ့ပူပေါင်းဆောင်ရွက်မယ်လို့ပြောဆိုထားတာရှိပေမဲ့နေဆက် PG ကိုထုတ်အောင်မှရှိတဲ့ကြာဖြတ်လုပ်ငန်းတွေတိုက်ဖြတ်လုပ်ငန်းတွေမှာတော့ထဲထဲဝင်ဝင်ပေါဝင်လုံဆောင်နိုင်တဲ့အနေအထားကိုအတက်တွေရောပေါဝင်လုံဆောင်လို့တဲ့အချိန်တွေရောချိလာလိမ့်မယ်လို့တော့ယူဆအောင်။ဒါပေမဲ့ဒီလုပ်ငန်းတွေနဲ့ပေါဝင်ဆက်ဆက်နေတဲ့စစ်တဲ့ကြာကြီးကြမှာတော့စစ်စေးဖို့တော့အရေးယူတာမျိုးတွေတော့ချိကောင်းချိလာနိုင်ပြီမယ်လို့တော့ယူဆတ
ဲ့ချိန်ထဲမှာဒီရှစ်ဆက်ဖြစ်လာတဲ့ခြေပေါ်မှာပဲဂျေဆန်တာဝါကအခုလိုဆက်ထောက်ပြပါတယ
်။ It could be the case that you would have the Myanmar military
ဆက်တဲ့နေနဲ့အခုကင်းနေကြားဆောင်တက်ခေါင်းဆောင်တွေကလည်းပြန်လွှဲပေးရတဲ့အထီးဖြစ်သွားနိုင်ချေရှိနေပါလေ။ဒါပေမဲ့အရင်ကိုကန်နေကြားဆောင်တက်ခေါင်းဆောင်တွေကိုတရုတ်လက်ထဲပြန်ပို့ပေးရတုန်းကလည်းတော့မတူတာကတော့ MNDA ကိုကန်တက်လူမျိုးမြောက်ပိုင်းမဟာမိတ်ညီတော်တုံးဖွဲ့စစ်စင်ရေးကြီးနဲ့ဒီခိုင်းတွေခြေဆိုင်တဲ့နေရာကိုပါထိုးစစ်ဆင်ယူတာမျိုးဒီထိုင်းနယ်စပ်ဘက်မှာမရှိဘူးပေါ့နော်။ဒါပေမဲ့အခုထိုင်းနယ်စပ်မှာကကင်းနေကြားဆောင်တက်နဲ့တခြားကင်းလက်နက်ကင်ဖွဲ့တွေကြားတင်းမာမှုရှိပေမဲ့ဒီနယ်ကြားဆောင်တက်ကအကောင်ဆုံးတစ်ခုဖြစ်ဆက်ရှိနေပါလေ။ဒါကြောင့်မြန်မာစစ်တပ်အနေနဲ့အရင်ကိုကန်လူလွှဲပေးတာမျိုးလုပ်ဖို့ကဒီမြောက်ရီကိုထိန်းထားနိုင်တဲ့ KNBGF အားကိုလည်းထက်ထွက်မဲ့သဘောတော်ရှိနေပါလေ
။ဒီပေါ်မြန်မာစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့အချိန်မီမရခဲ့ပါဘူးခင်ဗျာ
။ VOA ရအခုထုတ်လွှင့်တဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်လာရောက်ရှုစားနိုင်ပါလေ။ VOA ရထုတ်လွှင့်ပြီးသမျှသတင်းတွေပတ်စင်ကဏ္ဍတွေဗီဒီယိုသတင်းလွှာတွေကို VOA ရဲ့ website စာမျက်နှာမှာရော VOA ရဲ့ Facebook, Telegram, Instagram, X စတဲ့ social media တွေမှာပါဝင်ရောက်ဖတ်ရှုနိုင်ပါတယ်။သိမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။ VOA ကိုကြည့်ရှုနေတဲ့အတွက်ကျေးဇူးပါခင်ဗျာ။
ပြည်ဝင် American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ radio season တွေမှာဆိုရင်မနေ့6နာရီကနေ9နာရီထိထုတ်လွှင့်နေ။ VOA မနေ့ခဲ radio season ပထမပိုင်းနာရီဝက်ကိုတော့ line တွေနဲ့ဖမ်းယူနိုင်တာပါ။ line မီတာ25 kHz 1.65 line မီတာ32 kHz 6.53 ညာနဲ့ line မီတာ40 kHz 0.933 ညာတို့ကနေဖမ်းယူနာဆင်နိုင်ပါတယ်။ပြူရညာကျန်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ30 kHz
6936ရို့ဖြင့်ပထမပိုင်းနိုင်ဝင်နဲ့စနေတနင်္ဂနွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505ရို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစဆုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ပန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American Tan ရဲ့မြန်မာပြည်သားသတင်းမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိ VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ Editor နဲ့ဆွေးနွေးကန်ဂျန်စီတပတ်တွင်းအားကစားသတင်းများအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါအဲ့ဒီတဲကမှအရင်ဦးဆုံးတော့ကြားဖြန့်နှင်းနှင်းရေးထိုင်းတရုတ်ပူးပေါင်းဆောင်ရွက်မှုအလားအလာအကြောင်းဆွေးနွေးထားကြတဲ့Editor နဲ့ဆွေးနွေးကမ်းမဲ့ဖြစ်ပါတယ်။ကြားဖြန့်တွေကိုနှိမ်နှင်းဖို့တရုတ်သမ္မတနဲ့ထိုင်းဝန်ကြီးချုပ်တို့လက်တလောသဘောတူလှုပ်ဆောင်နေကြတဲ့ကိစ္စဟာဘာကြောင့်အရေးကြီးပါသလဲ။ရှုပ်ထွေးတဲ့ဒီပြဿနာကိုအလွယ်နဲ့ဖြေရှင်းနိုင်ပါမလားဆိုတာအခုတစ်ပတ် Editor နဲ့ဆွေးနွေးကမ်းမှာဦးကျော်ဆောင်သားကိုမမ်းမြသစင်အောင်ကမေးမြန်းထားပါတယ်ခင်ဗျာ။
မင်္ဂလာပါဦးကျော်ဆောင်သားရှင်။
မင်္ဂလာပါဟင်
ဒီပြီးခဲ့တဲ့ February 9ရက်ကနေ10ရက်မှာထိုင်းဝန်ကြီးချုပ်ပေထုံတန်ရှင်နဝတ်ကတရုတ်နိုင်ငံခီးစဉ်4ရက်သွားခဲ့ပါတယ်။ဆိုတော့အဲ့ဒီမှာသူကပူရဲပြီးတော့သူကြေညာချက်ထုတ်တာမှာဒီနယ်ဇက်ကပေါ့နော်။ကြားဖြန့် online ငွေလင်ကိုင်းတွေကိုနှိမ်နှင်းဖို့လည်းပါတယ်။အဲ့တော့ဒါကဘယ်လောက်ထိအရေးပါပါလဲ
။အရေးပါပါတယ်။တကယ်တော့ဒီခီးစဉ်အတွင်းမှာဒီတဲ့အရေးကြီးတဲ့ကိစ္စတွေလည်းပါတယ်။ဒါပေမဲ့ဒီကိစ္စဟာအပူတပြင်းလိုအပ်နေတဲ့ကိစ္စဖြစ်ပါတယ်။ဒီကိစ္စကိုဖြေရှင်းဖို့အတွက်တရုတ်ကဒီခီးစဉ်တိုင်ခင်နေတာသူရဲ့အရာရှိဝန်ကြီးတယောက်လာပြီးတော့ညှိနှိုင်းခဲ့တယ်ညှိနှိုင်းပြီးတော့နေဆက်ထီသွားပြီးကြည့်ခဲ့ပါတယ်ဒီကိစ္စကတကယ်တော့တရုတ်အတွက်အရေးပါပုံကဒီကြားဖြန့်လုပ်ငန်းအတွက်အဓိကစားကောင်ဖြစ်ရတဲ့လူဟာတရုတ်လူမျိုးတွေဖြစ်ပါတယ်တရုတ်အစိုးရဘက်ကဒီကိစ္စအတွက်မျက်နှာခဲ့ရတဲ့ပမာဏဟာဒေါ်လာဘီလီယံ40 50လောက်ရှိခဲ့ပြီဆိုပြီးတော့ထုတ်ပြန်တာကိုတွေးရပါတယ်ဆိုတော့တရုတ်လူမျိုးတွေကအဓိကစားကောင်ဖြစ်နေရတယ်တစ်ချိန်တည်းမှာထိုင်းဘက်ကကြည့်မယ်ဆိုရင်လည်းထိုင်းကကမ္ဘာလက်ခီးသွားလုပ်ငန်းမှာတော်တော်အားထားတဲ့နိုင်ငံဖြစ်ပါတယ်။ COVID မတိုင်ခင်ကထိုင်းနိုင်ငံရဲ့ GDP ဝင်ငွေပမာဏမှာ1,900,000,000,000,000လောက်ဟာခီးသွားလုပ်ငန်းကရတာဖြစ်ပါတယ်။အဲဒီတော့ COVID နောက်ပိုင်းမှာကျဆင်းသွားတယ်။နောက်တော့ပြန်လဲနယ်လန်းထူဖို့ကြိုးပမ်းလာတဲ့အခါသူတို့စီတရုတ်ခီးသွားတွေကိုအဓိကအားထားလာပါတယ်။2024ကစစ်တမ်းကတရုတ်ခီးသွားတွေက9,000,000,000လောက်လာခဲ့တယ်။ဆိုတော့2025အတွက်သူတို့ target ထားတာကတော့တရုတ်ခီးသွားတွေ90,000,000,000လောက်လာလိမ့်မယ်လို့သူတို့ပြန်မှထားပြီးတော့တရုတ်ခီးသွားတွေကအဓိကကျူးဆွေးတဲ့ဆွေးလုံနေရပါအဒီအချိန်မှာကြားဖြန့်လုပ်ငန်းရောက်ထိုင်းဟာနာမည်ပြတ်သွားတယ်နောက်ပြီးတော့ဒီကြားဖြန့်လုပ်ငန်းစီကိုသွားတဲ့အဓိကလမ်းကြောင်းဟာအဲ့ဒီနေစားကဖြတ်ပြီးတော့ဝင်ရတာဖြစ်ပါတယ်ဆိုတော့ဒါအပြင်အဲ့ဒီလုပ်ငန်းမှာတရုတ်လူမျိုးတွေအလိညာခံရလို့ဒုက္ခရောက်ရတာကိုလည်းပဲရုပ်ရှင်ရိုက်ပြီးတော့တရုတ်နိုင်ငံမှာပြတော့လူတွေဟာမလာတော့ဘူးနောက်ဆုံးဟိုဟာရုပ်ရှင်မင်းသားတယောက်အဖမ်းခံရတဲ့ကိစ္စအဲ့ဒီမှာပြန်ပြီးတော့မနေရွေးဒီကိစ္စနဲ့ပတ်သက်ပြီးတော့စိတ်ဟိုဖြစ်တော့တရုတ်ခီးသွားရင်လာမဲ့အလားအလားစိတ်နေသွားတယ်ဆိုတော့တရုတ်ထိုင်းနိုင်ငံအတွက်စီးပွားရေးအချင်းလေပဲဒါဟာစင်ကာပူတို့ဖြစ်လာတယ်ဆိုတော့ဒီဟာကိုအတိအကပူပြင်းဖြစ်စင်ဖို့လိုတယ်ကျန်တဲ့ကိစ္စတွေကအရေးကြီးသွားလဲပဲဒီစီးပွားရေးကိစ္စဟာအဓိကကိစ္စဖြစ်နေတယ်လို့ပြောမှာဖြစ်ပါတယ
်ဒါပေမဲ့ဒီကြားဖြန့်လုပ်ငန်းတွေကိုကြည့်မယ်ဆိုရင်မြန်မာဘက်ခြမ်းဒီမြန်မာနေဆက်ဘက်ခြမ်းမှာပိုများနေတာမဟုတ်ပါဘူးလားအဲ့တော့မြန်မာအာဏာပိုင်တွေနဲ့ညှိဖို့ပို့ပြီးတော့မလိုပါဘူးလား
လိုအပ်ပါတယ်မြန်မာအာဏာပိုင်တွေနဲ့ညှိခဲ့တာပဲသူကအခုတရုတ်ဝန်ကြီးဝန်ကြီးမတိုင်ခင်ရှိခဲ့တဲ့နိုင်ငံသားဝန်ကြီးဟာလည်းပဲအဲ့ဒီကလေးကမြန်မာပြည်ကိုလာပြီးတော့သူကအဲ့စစ်ကောင်စီအကြီးအကဲနဲ့တွေ့ပြီးတော့ဒီကိစ္စကိုပြောခဲ့ရဆိုတာသတင်းတွေထွက်ပါတယ်မထီရောက်ပါဘူးနောက်ဝန်ကြီးတို့လက်ထက်မှာလည်းပဲအချိန်ချင်းသူတို့ဟာဒီဟာကိုကြိုးစားတယ်မထီရောက်ဘူးစစ်ကောင်စီကဘာမှထိတိယောက်အရေးမယူနိုင်တဲ့သဘောစစ်ကောင်စီရဲ့လှုပ်ဆောင်ချက်အသိပြောညံ့နေတဲ့အတွက်ကြောင့်နောက်ဆုံးသူတို့ဟာနီနောင်မဟာမိတ်သုံးဘွဲကိုဒါအပေးယူလုပ်တယ်ပြောပြောမစီကျိုးရုံပြုနေတယ်ပြောပြောသူတို့နေနေတာဒီကခေါင်းညိတ်ပြီးတော့နေခဲ့တယ်ပေါ့လေအဲ့လိုနေခဲ့တဲ့အခါမှာထိရောက်ပါတယ်နီနောင်မဟာမိတ်သူကပြတ်ပြတ်သားသားလုပ်တယ်ဒါလုပ်တာအပြင်နီနောင်မဟာမိတ်သုံးဘွဲစီဒီစစ်ကောင်စီကိုလုံအောင်ဖျက်ရှားပြီးတော့ဖက်ဒရယ်ဒီမိုကရေစီနိုင်ငံထူထောင်မယ်အစလိုလူမျိုးစုတွေရဲ့အခွင့်အရေးတွေလည်းပဲအပြေအဝတိုက်ပွဲဝင်သွားမယ်ဆိုပြီးလှုပ်လာတဲ့အခါမှာကျတော့တရုတ်ကမျက်လုံးပြူလာဟာဒီစစ်ကောင်စီကိုဖြုတ်ချလို့တော့မဖြစ်ဘူးသူတို့ဖြုတ်ချလိုက်ရင်ငါတို့အကူစရာမရှိတော့ဘူးဆိုပြီးတော့
through Abita and Yina Mohammed Sumo, through Piambi Handa, Kaya Chinu Yalava. So, Sigons, looked at Kinja Hasapio, Matia Pu, I to jump the time over, dig up chin, the Pioham has got time, Lurie, so I already got Wimbo level chin at Tanya Suyo, because I never thought they were Sigons, you say, I'm good of in a time will be needed, look your map.
ဘလို့ဝင်ပြီးဆွဲရမလဲဆိုတာတော့သိခရင်ပါတယ်။ကိုင်းတွယ်လို့မရဘူးဆိုရင်ထိုင်းတို့တရုတ်တို့ကဒါသလိုအင်းအားနဲ့ဝင်ပြီးတော့ကိုင်းတွယ်ထိုင်လားဒါမဲ့ဒီဒေသဟာတရုတ်နယ်စပ်လည်းမဟုတ်ဘူး။ဆိုပြီးတော့တရုတ်
င်းအားတွေနဲ့လာရင်တရုတ်တပ်ဖွဲ့တွေနဲ့လာပြီးတော့ဒါကိုတစုံတရာလုပ်မယ်ဆိုရင်လည်းပဲပြည်သားတွေအများကြီးရှုပ်ထွေးမှုရှိလာနိုင်တယ်အဲ့ဒါလည်းလောလောဆယ်မှာတော့အဲ့လည်းမဖြစ်နိုင်သေးဘူးလို့တော့ယူဆရပါတယ်တကယ်လို့လှုပ်လာရင်တော့ဘယ်လိုဖြစ်လာမလဲဆိုတာကျွန်တော်စောင့်ကြည့်ရမှသာဖြစ်ပါတယ
်နောက်ပြီးတော့ဒီထိုင်းဝန်ကြီးချုပ်ကသူရဲ့ခီးစင်မှာတရုတ်သမ္မတရှိချင်းဖြစ်နေလဲတွေ့ပါတယ်အဲ့တော့နှစ်နိုင်ငံဆက်ဆံရေးပို့ပြီးတော့ခိုင်မာအားကောင်းအောင်နောက် digital စီးပွားရေးဒါတွေကိုလည်းဆွေးနွေးပါတယ်နောက်တစ်ခုကအဲ့ထဲမှာပါတာသူတို့ညညာချက်ထဲမှာဒီတရုတ်နဲ့ထိုင်းယထာလန်စီမံကိန်းဒါကဘယ်လောက်ထိအရေးပါပါလဲ
အရေးပါပါတယ်သူတို့စီးပွားရေးပထမတစ်ခုကတော့ဒီတရုတ်နိုင်ငံဟာအမေရိကန်ရဲ့အဓိကအဖြစ်ပြတ်မှတ်ဖြစ်နေပေါ့လေစီးပွားရေးအဖြစ်သူတို့ကတော့trade war ကုန်သွယ်ရေးစပွဲလွန်ချွတ်သုံးရတယ်ဗောလေအခွန်တွေတုတ်ောက်တဲ့ဘာညာလုံနေအချိန်မှာ NATO ပြီးရင် American ရဲ့အရင်နှီးဆုံးမဟာမိတ်ဖြစ်တဲ့ထိုင်းကိုသူတို့ဘက်ကိုပအောင်ဆွဲဆောင်ထင်တယ်တကယ်အမြင်မှုတစ်ခုဖြစ်ပါတယ်အဲဒီကိစ္စဟာတစ်ချိန်တည်းမှာထိုင်းဒီ American ကတချို့နိုင်ငံတွေကနေဒါတို့ဘာတို့ Mexico တို့အဲဒီအိန္ဒိယနိုင်ငံတွေတို့တော့မှအခွန်ဘာညာတုတ်ောက်မဲ့လုံနေမငှက်တာဘူး trade imbalance ပေါ့လေ American နဲ့နိုင်ငံတွေသူတို့ဘက်ကစာနေစွေးလုတာပြောထိုင်းကသာနေတာထိုင်းနဲ့အမေရိကန်ကိုယ်ပိုင်မှာထိုင်းကအများကြီးအမြတ်ရနေတယ်ဆိုတော့ဒီကိစ္စကိုအမေရိကန်လောလောဆယ်ဘာမှမပြောသေးဘူးအခုလို့မပြောသေးတဲ့အချိန်မှာထိုင်းကြီးကွန်ဗိုင်းနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကိုပို့ပြီးတော့ပြည့်တဲ့သဘောမျိုးပြောလိုက်တယ်ဆိုတော့တချို့ကစိုးရိမ်ကြတယ်ဒါကိုအမေရိကန်ကထောက်ပြအောင်ထောက်ပြလာနိုင်မယ်လို့ပြောကြတာရှိပါတယ်ဒါကတစ်ပိုင်းနောက်အဲ့ဒီယထာလန်ဖောက်မဲ့ကိစ္စထိုင်းအချိပေါ်မြန်မာတွေကဖောက်မဲ့ဆိုရင်အဲ့ဒါကတော့အကြောင်းမဟုတ်ဘူးသို့တော်လည်းပဲအဲ့ဒီဟာရဲ့ရည်ရွယ်ချက်ကအဲ့ဒီကဆက်ပြီးတော့ဟိုထိုင်းနိုင်ငံရဲ့တောင်ဘက်မှာကရာကျွန်းဆက်ဆိုတာရှိရဟိုလိုမျိုးလည်းအဲ့ဒီဟာကိုဖျက်ပြီးတော့ဒီဘက်ထိုင်းဘက်ကပင်လယ်ခွေကနေပြီးတော့ဒီမြန်မာနိုင်ငံမုတ်မပင်လယ်ခွေကိုထွက်တဲ့တူမြောင်ဖောက်ဖို့ဆိုဟိုးရာစုပေါင်းများစွာကကြံစီခဲ့ဦးတဲ့တစ်ခါမှမအောင်ဘူးအဲ့ဒါဟာပထမသူတို့စဉ်းစားခဲ့ကြတာကအဲ့ဒီမှာပြီးတော့ land bridge ဟိုဘက်နဲ့ဒီဘက်ဆက်သွယ်ရေးလမ်းကြောင်းဖောက်ပေးမယ်ဆိုတော့ထိုင်းကလာတဲ့ပစ္စည်းတွေဟာတရုတ်ယထာလန်ကတဆင့်လာမယ်ကုန်ပစ္စည်းတွေကိုနောက်ပြီးတော့အဲ့ဒီယထာလန်ကတဆင့်ဒီဘက်ကိုဒီမိတ်မပင်လည်းကိုဘောထွက်တဲ့လမ်းလုပေးမယ်ဆိုရလုပ်တယ်အဲ့လိုလုပ်တာလည်းပဲအမေရိကန်ကညင်ညာဖြစ်လာမယ်လို့တချို့ကသုံးသပ်ကြတယ်ဒါအပြင်တရုတ်ကိုဒီအထိလာခွင့်ပေးလိုက်တဲ့ဆိုရင်တရုတ်ကသင်းပေါ်နဲ့ဖြတ်လာမှလည်းရှိရဦးအဲ့တော့အဲ့ဒီနားမှာရေချောင်းပိုင်ဆိုင်မှုအငင်းပွားနေတဲ့အင်ဒိုနီးရှားတို့မလေးရှားတို့နဲ့လည်းပဲပြဿနာလည်းပူဖြစ်လာနိုင်တယ်လို့တွက်တဲ့သူတွေရှိပါတယ်ဆိုတော့လောလောဆယ်မှာကတော့ထိုင်းဟာတရုတ်နဲ့ပူပြီးတော့နှိစက်လာတယ်ဆိုတဲ့ဟာကတော့သိကြပါတယ်ဒါလည်းစောင့်ကြည့်ရမယ့်ကိစ္စပါခင်ဗျာ
။အနည်းဆက်လာရဲဆိုတော့အခုအနေထားတွေကိုကြည့်မယ်ဆိုရင်ဒီထိုင်းကတရုတ်ဘက်ကိုယိမ်းလာတဲ့သဘောရှိတယ်လို့ပြောလို့ရလား
။အဲ့ဒါပေါ့နိဆက်တယ်ဆိုတော့ယိမ်းတယ်လို့ပြောရမှာပဲ။ထိုင်းရဲ့ policy ကထိုင်းတို့ကအဲ့လို bend with the wind သူကလေတိုက်ရာယိမ်းပြီးတော့ဆက်ဆံနိုင်တဲ့နိုင်ငံပါပဲ။သမိုင်းစဉ်မှာလည်းပဲ Indo China ဒီဘက်လောက်ဆွေနဲ့ Cambodia ဘက်ကိုတက်ပင်တကသိမ့်တယ်ဒီမြန်မာနိုင်ငံဒီဘက်ထိအင်္ဂလိပ်ကသိမ့်တယ်ထိုင်းကနေတတ်တယ်ဟိုဘက်ဒီဘက်ဆက်ဆံတော့လေတေဝင်ကိုလိုနီမဖြစ်ခဲ့ဘဲနဲ့ဂျာမန်ရပ်တည်နိုင်ခဲ့တယ်ပဲထိုင်းကအများတိုင်းအဲ့လိုနေတတ်ပါတယ်သူကဆိုတော့အခုအဲ့လိုဖြစ်သွားလဲပဲအမေရိကန်ကလည်းထိုင်းကိုလက်လွတ်မရပါဘူးသိအရေးကြီးတဲ့ဒေသဖြစ်နေပါတယ်သူတို့တွေအစင်းလာမဟာမိတ်လည်းဖြစ်တယ်ဆိုတော့ထိုင်းနိုင်ငံကအခုဗီယက်နမ်ဟာလည်းပဲသူတို့ဘန်ဘူပေါ်စီဆိုပြီးတော့အဲ့လိုအမေရိကန်နဲ့ကောတေဝင်နဲ့ကောဆက်ဆံလာတာတွေ့ရပါတယ်ဆိုတော့ထိုင်းကလည်းပဲအလားတူဆက်ဆံလာတယ်ဆိုတော့ဆက်ပြီးတော့ဒီလိုပဲရပ်တည်သွားနိုင်မယ်လို့မျှော်လင့်ရပါတယ်
။ဟုတ်ကဲ့ပါဦးကျော်စံပါရှင်။အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့
။ Editor နဲ့ဆွေးနွေးခန်းကိုနားဆင်ကြရပါပါ။အခုတော့ဂျန်စီအလှည့်ရောက်လာပါပြီ။ဆရာနာတင်ထားတာ၄နှစ်ကြာလာတဲ့အထိပြည်ပကားတွေကြီးမားနေစေမြန်မာနိုင်ငံမှာပြည်ပထွက်ပြီးတော့ကြောင်းတက်အလုလုချင်တဲ့လူငယ်တွေနိုင်ငံသားသွားဖို့လီစေးကနေတဆင့်ထွက်ခွာခွင့်မရတာလူငယ်တွေစစ်မှုထမ်းဖို့စစ်တပ်ကအတင်းသွေးသွင်းနေတာပြီးတော့ပညာတော်သင်စုကိုအမေရိကန်ကရုပ်သိမ်းလိုက်တဲ့အခြေအနေတွေကလူငယ်တွေကိုအကြက်တဲမျိုးစုံဆက်ရောက်သွားစေပါလေမြန်မာလူငယ်တွေဘယ်လိုရင်ဆိုင်ကြော်လွားနေကြပါသလဲမက်ခင်လေးကဆက်သွယ်စကားပြောထားပါလေဗျာ
အေးဂျန်စီတို့တက်ချင်အောင်ပြန်ပြီနော်ဒီတစ်ပတ်တော့လူငယ်တွေကအွန်လိုင်းရနေပြီးတော့ကဘာကြီးတစ်ခုလုံးနဲ့ချိတ်ဆက်ပြီးဆောင်ရွက်နေနိုင်တဲ့အနေအထားကနေပြီးတော့စစ်တပ်အာဏာသိမ်းလိုက်တဲ့အတွက်ကြောင့်မလို့မြန်မာတနိုင်ငံလုံးကလူငယ်တွေအကြက်အတဲနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လေ။ဘလို့မျိုးအခက်ခဲတွေနဲ့လူငယ်တွေရင်ဆိုင်ကြုံတွေ့နေရလဲဆိုတာကိုသိနိုင်မှုအတွက်မြန်မာလူငယ်လေးနှစ်ယောက်ဖိတ်ခေါ်ထားပါတယ်။ဒါပေမဲ့ဒီဗီဒီယိုမှာတော့သူတို့ရဲ့လုံခြုံရေးအတွက်ကြောင့်မလို့သူတို့ရဲ့မျက်နှာတွေနဲ့အသံတွေကိုတော့ဖြတ်ထားပါတယ်။
ตอนนั้นเสร็จจริงมาบ่เนาะลงจมูกเต็มไม่ใช่อยู่บ่เนาะอุ้มมาฟงนี่ลูกแข่งอ่ะမျိုးတို့ပစကားစီတွိုင်းနဲ့လည်းဖုန်းလည်းပီတိုင်းပစိုက်တွေလည်းပါပီတိုင်းဆိုလေအဲ့လိုမျိုးလူငယ်အတွက်ကလည်းတင်တဲ့နေတွားတက်ရခါမှာတော့လည်းဆက်တွေ့မှာလည်းလုံချုံမှုရရှိရမျိုးလေးရှိရပေါ့เนาะပပကနေရောအခက်ခဲရအများကြီး
ชินชินไปก็แล้วเสียดีอุบัติเหตุสมมุติว่าเสียนะไปมาซะเองดีโคโซลวยไดเนี่ยปูปุ๊บแล้วมาได้ปะเนาะสุโกอ่ะดีสิกาสิปากาอาชินนี่ก็เลยจ่าได้ดีโกลูชินเนี่ยไปเปลี่ยนไปได้กระทําမျိုးเลยซื้อให้ได้ปะเนาะดาเนี่ยปูปุ๊บแล้วมาได้เออลงงานคุณเนี่ย ဆိုင်တဲ့အခက်အခဲတွေလည်းရှိတယ်ပေါ့နော်မဆိုရင်ကိုယ်ကအလုပ်သားမဆိုရင်တော့မှအဲဒီအခြေအနေကိုကြည့်မှထွက်ရမျိုးကိုယ်ကလက်ဖက်ရည်စံတော့ကောင်းကောင်းမထမ်းရတဲ့အခြေအနေမျိုးတွေအဲရောက်သွားတယ်ပေါ့နော်အဲ့လိုမျိုးခက်ခဲလေးရောရှိပါတယ်ဒီလိုနေ့စဉ်လူနေမှုဘဝမှာလူငယ်တွေအတွက်မလုံခြုံမှုတွေဖြစ်နေရတဲ့အထက်မှာ
စစ်ကောင်စီရဲ့စစ်မှုတွေဥပဒေအရလည်းလူငယ်တွေရဲ့ဘဝကိုထိခိုက်မှုရှိနေပါတယ်။လူငယ်တွေကတော့ကိုယ့်အိမ်ထဲမှာကိုယ်နေတယ်မှာမလို့ဆိုနဲ့အခြေအနေကိုအဲရင်ဆိုင်နေရတယ်ပေါ့နော်။ဆိုတော့အဲစိတ်သက်တွေလည်းအဲကြားတယ်ပြီးအဲသောင်းနေမှာလည်းပို့ပြီးတော့ခက်ခဲတယ်။အဖဖက်ကကြွချုံကြောက်သွားတယ်လို့ကျွန်တော်တို့ပြောချင်တယ်ပေါ့နော်။ဟုတ်ဒီကိုအတိဒီပြော ဝင်ခွဲအကူကြီးနေရနေရာတွေမှာတော့ဘယ်လိုမျိုးရှိလဲဆိုတော့လာစင်ပေါ့နော်ပတ်စံပေးရမျိုးရှိရပေါ့ဥမာအနည်းဆုံး1000လောက်ကနေစပြီးတော့ပေးရတယ်အများဆုံး3000လောက်ထိကြားဘူးတယ်ပေါ့နော်ကိုတငယ်ချင်းနေတဲ့ကနေပြီးတော့ဆိုတော့အဲ့လိုမျိုးရှိရပေါ့ဒီကတော့ရန်ကုန်တချို့နေရာတွေမှာတော့ကိုပတ်စံပေးနိုင်သေးရေပေါ့နော်အစဉ်ပြေသေးတယ်သူပြောလို့ရတဲ့အခြေအနေမျိုးရှိရပေါ့နော်အခုနောက်ပိုင်းမင်းကလေးလည ံပေးရတော့မှာလားဆိုပြီးတော့စဉ်းစားနေရမျိုးပဲเนาะလိုက်ပြီးတော့စုံစမ်းနေရမျိုးလေးတော့ရှိရချက
်ဒီလိုအခြေအနေတွေမှာအမေရိကန်အစိုးရကပေးတဲ့မြန်မာလူငယ်တွေအတွက်ပညာရိုသင်စုကိုလည်းရက်ဆိုင်တာခံလိုက်ရတယ်လို့တစ်ဖက်မှာလည်းစစ်ကောင်စီကနိုင်ငံခြားကိုထွက်ခွင့်ကိုပိတ်လိုက်ပါတယ်အဲ့ဒီအတွက်ကြောင့်မလို့မြန်မာလူငယ်တွေဘယ်လိုခံစားနေရပါသလဲ
ဒီ scholarship အတွက်စူးစမ်းနေတဲ့လူငယ်တွေအကုန်လုံးတော့ကတော့ဆုံးရှုံးမှုကြီးတစ်ခုပဲပေါ့နော်ဒါပေမဲ့scholarship ဆိုတဲ့အရာကဒီတစ်ခုတည်းရှိတာမဟုတ်ဘူးပေါ့နော်ဥပမာ US မဟုတ်လို့ရှိရင်လည်းထိုင်းနိုင်ငံမှာ PA scholarship တွေရှိရဲ Hong Kong ထိုင်းဝမ်နိုင်ငံတိုင်းမှာ PA scholarship တွေရှိရဲပေါ့နော်ဆိုတော့လူငယ်တွေကိုပြောချင်တာကတော့ဒီ scholarship ကြီးမရတော့လို့မပေးတော့လို့ဆိုပြီးတော့စိတ်သက်တော့မကြစေခြင်း scholarship တွေအများကြီးရှိတဲ့အတွက်ကြောင့်မလို့စူးစမ်းစေခြင်းနဲ့ပေါ့နော်သူတို့ဒီနိုင်ငံမရနဲ့နောက်တဲ့နိုင်ငံစူးစမ်းကြည့်စေခြင်းနဲ့ပြီးတော့ comment တွေဖတ်ကြည့်ရမယ်ဆိုလို့ရှိရင်အခုမှဒီ scholarship မျိုးပေးရမျိုးသိရတယ်ဒီ scholarship တွေကပြောပြရမလဲလိုင်းနိုင်နေသူပတ်စံရှိတဲ့သူတွေကိုမှပေးရဆိုရဲအောင်နေတဲ့တွေ့ရတယ်ပေါ့နော်ဆိုတော့လူငယ်တွေကတော့ဒီချက်ပို့ပြီးတော့အမြင်ကျဲရဲပေါ့နော် scholarship နဲ့ပတ်သက်ပြီးပညာရေးနဲ့ပတ်သက်ပြီးတော့အမြင်ကျဲတဲ့ knowledge sharing စီလိုအပ်မယ်လို့လည်းထင်တယ်ပေါ့နော်ဒါပေမဲ့တခြားနိုင်ငံက scholarship တွေကိုကိုက try ခဲ့လို့ရခဲ့ဆိုရင်တော့မှပဲမြန်မာနိုင်ငံအခြေအနေရလေစိတ်ကဒီထွက်ဖို့တော့မှပဲမတည်ကြတဲ့အခြေအနေဖြစ်နေရပေါ့နော်ဆိုတော့ဘာဖြစ်ဖြစ်ကိုယ့်ရဲ့စူးစမ်းမှုကိုတော့မရက်စီခြင်းဘောเนาะကိုယ်ပေါ်အတွက်စူးစမ်းမှုတော့မရက်စီခြင်းဘယ်တော့ပဲလေစိတ်တရားထောက်ခွင့်မပေးဘူးဆိုရင်တော့မှာပဲဘောเนาะသူရဲ့ဒီတချို့ scholarship organization တွေဆိုလို့ရှိရင်လိုက်ပြီးရောအဲ့လိုလုပ်ပေးရခါမျိုးတွေရှိရဘောเนาะအဲ့လိုမျိုးလေးလည်းကြားဖို့လေဆိုရတဲ့အတွက်ကြောင့်မလို့အားမလျှော့ပဲစူးစမ်းဖို့ပဲသမီးငယ်ရပြောချင်ပါတယ်
အဲကျွန်တော်အနေနဲ့အတခြားသော scholarship တွေတကောညောင်းလေးချက်ကတော့အဲရှိအောင်မကြည့်ရမလို့ရှိတယ်ပေါ့နော်ဒီထိုင်းတို့ဟောင်ကောင်တို့ဘာလို့လဲကိုရီးယားပြည်ကတူပဲအများကြီးအဲတော့ရွေးချယ်တယ်ရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုတည်ထောင်ပြင်မယ်ပေါ့တဲ့အတွက်ကျွန်တော်ဒီမှာရှင်းပြရတဲ့ဒီအနေထားတစ်ခုကတော့ညာလာတယ်ပေါ့နော်အဲဆိုတော့လူငယ်တွေကပို့ပြီးတော့ခက်ခဲကြရတယ်ပို့ပြီးတော့လက်စားသုံးစားလာပို့ပြီးကြိုးစားတဲ့အခြေအနေတွေမှာအဲရောက်သွားတယ်ပေါ့နော်ဆိုတော့ဒါတွေကလည်းဒီလူငယ်တွေအတွက် challenge တွေအများကြီးဖြစ်နေတယ်ဆိုတော့ဒီလိုလူငယ်တွေဆိုရင်အဲတော့ဗာလေး scholarship လောက်တော့ဝေးတိုင်းပဲလုပ်ငန်းကုမ္ပဏီကိုလိုက်တော့မယ်မိသားစုလုံးကပါဦးစီးရတယ်ဆိုတဲ့အခြေအနေတွေအဲချက်ချင်းလည်းပြောင်းလဲသွားကုန်တယ်ပေါ့နော
်ဒါကတော့မြန်မာနိုင်ငံထဲမှာရှိနေတဲ့လူငယ်လေးတွေရဲ့အကျက်အတဲတွေအကြောင်းကြားခဲ့ကြရတာပါဒါပေမဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကတော့မြန်မာပြည်ကဆရာဆရာမတွေအတွက် Fulbright ပညာရိုသင်စုနဲ့ကျောင်းသား play အစီအစဉ်ဖြစ်တဲ့ student exchange ကိုရှောက်ထားနိုင်တယ်လို့ကြေညာထားတာကိုတွေ့ရပါတယ်။တစ်ဖက်မှာလည်းနိုင်ငံတကာကပေးတဲ့ပညာရိုသင်စုတွေရှိနေသေးတာမို့လို့မြန်မာလူငယ်တွေအနေနဲ့စိတ်တက်မကြပဲကိုယ့်ရဲ့ရည်မှန်းချက်ကိုရအောင်ကြိုးစားကြပါလို့တိုက်တွန်းလိုက်ပါတယ်နော်။နောက်တစ်ဖက်မှာပြန်ဆုံကြမယ်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။
VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။အခုတစ်ခါတော့အားကစားအပတ်စဉ်ကဏ္ဍပါ American မျိုးသားဘောလုံး Super Bowl Final ပြိုင်ပွဲမှာတော့ Philadelphia Eagles အသင်းကအနိုင်ရ Champion ပိုဆွဲသွားပါတယ်။ Spain နဲ့ Real Madrid နောက်တန်းကစားသမားဟောင်းဖြစ်တဲ့ Ramos ကမက္ကဆီကိုကလပ်အသင်းနဲ့စာချုပ်ချုပ်ဆိုလိုက်ပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုကိုရန်နိုင်တင်ပြထားပါတယ
်အမေရိကန်ရဲ့လူကြီးအများဆုံးအားကစားပြိုင်ပွဲတစ်ခုဖြစ်တဲ့ American ဘောလုံးနောက်ဆုံးဘောလုံးပွဲ Super Bowl Final မှာတော့ Philadelphia Eagles အသင်းကအနိုင်ရပြီးတော့ဘူဆွဲသွားခဲ့ပါတယ်59ချိန်မြောက် Super Bowl Final ကိုတနင်္ဂနွေနေ့က American ပြည်ထောင်စု Louisiana ပြည်နယ် New Orleans မြို့မှာကစားခဲ့ကြတာမှာPhiladelphia အသင်းကမနစ်က Champion Kansas City Chiefs အသင်းကို40-22နဲ့အနိုင်ရပြီးတော့ Super Bowl Champion ဖြစ်သွားခဲ့ပါတယ်။ဒီနှစ် Super Bowl Final ရဲ့အကောင်းဆုံးကစားသမားဆုကိုတော့ Eagles အသင်းက Quarterback Jalen Hurts ကရရှိသွားခဲ့ပါတယ်
။ You know the last time around it wasn't our time. It wasn't my time. Mm.
ပြီးခဲ့တဲ့တစ်ခေါက်ကတော့ကျွန်တော်တို့အလှည့်မဟုတ်ခဲ့ပါဘူး။တစ်ခါတလေတော့လည်းကိုယ်အလှည့်ရောက်ဖို့စောင့်ရတယ်ဆိုတာကလက်ခံဖို့လိုပါတယ်။ပြီးတော့အဲ့ဒီတစ်ခေါက်ရှုံးတော့ကကြုံခဲ့ရတဲ့ခံစားချက်ကတော်တော်ဆိုးပါတယ်။ကောင်းကောင်းကစားနိုင်ခဲ့ပေမဲ့နိုင်တော့မနိုင်ခဲ့ပါဘူး။အဲ့လိုစိတ်ခံစားချက်တွေနဲ့အတွေ့အကြုံတွေကိုဖျက်ဆီးပြီးကုစားခဲ့ရတာတွေကကျွန်တော်ကိုဒီဆူပလာကိုနိုင်ကျင်တဲ့စိတ်ကိုပို့ပြီးတော့ဖြစ်စေခဲ့တယ်လို့ထင်ပါတယ်
။ Kansas City Chief အသင်းဟာပြီးခဲ့တဲ့နှစ်စလိုက်ဘိုးဆွဲခဲ့တာကြောင့်တကယ်လို့သာဒီပွဲကိုအနိုင်ရခဲ့မယ်ဆိုရင်တော့သုံးနှစ်စလိုက်ဘိုးဆွဲမှာဖြစ်ပေမဲ့ Eagles အသင်းကဒီပွဲကိုနိုင်လိုက်တဲ့အတွက်Kansas City Chiefs အသင်းကို3နှစ်သက်လိုက်ဘုံမဆွဲအောင်တားဆီးနိုင်ခဲ့ပါတယ်ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီးတော့ Kansas City Chiefs အသင်းက quarterback Patrick Mahomes ကတော့
Anytime you lose a Super Bowl it's the worst thing in the world
ဆူပါဘောမှာရှုံးတဲ့အခါတိုင်းကဒါကကဘာပေါ်မှာအဆိုးဆုံးအတွေ့အကြုံပါဒါကြီးကခမားကစားသမားဘွားတစ်လျှောက်လုံးပါသွားတာပါဒီအရှုံးကခမားကိုပိုကောင်းတဲ့ကစားသမားဖြစ်အောင်တော့တွန်းအားပေးစီပါတယ်ဒီလိုအခွင့်အရေးမျိုးရဖို့ကတိတ်နေပြီးရတဲ့အချိန်မှာဒါကိုအသုံးချဖို့ပါ
ဒီဘက်ကတော့အမေရိကန်သမ္မတဒေါနယ်ထရမ့်လည်းတက်ရောက်ပြီးတော့အားပေးခဲ့တာကြောင့်လက်ရှိသမ္မတတွေကဒါဟာ NFL Super Bowl Final ကိုကွဲမှာကိုယ်တိုင်သွားရောက်ပြီးကြီးခဲ့တဲ့ပထမဆုံးသမ္မတအဖြစ်နဲ့မှတ်တမ်းဝင်သွားခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်ဟာဒီဘက်ပထမပိုင်းပြီးတဲ့အထိပဲကြီးခဲ့ပြီးတော့အိမ်နောက်မှာတော့ပြန်သွားခဲ့ပါတယ်။ဒီဘက်ကတော့သမ္မတထရမ့်အပြင်ကမ္ဘာကျော်ဘောလုံးသမားမက်ဆီနဲ့အင်တာမိုင်းမီအသင်းပေါ်တွေဖြစ်တဲ့ Luis Suarez, Sergio Busquets နဲ့ Jordi Alba စတဲ့နာမည်ကြီးတွေလာကြီးခဲ့လို့ကမ္ဘာကျော် Pop အဆိုတော်Taylor Swift နဲ့ Kansas City Chiefs အသင်းကသူ့ရဲ့ချစ်သူ Kelsey Travis ကိုလာပြီးတော့အားပေးခဲ့ပါတယ် Philadelphia Eagles အသင်းဟာ2018တုန်းကလည်းဒီပြိုင်ပွဲကိုတခါဘိုးဆွဲခဲ့တာကြောင့်ဒါ Eagles အသင်းအတွက်တော့ Super Bowl Champion ဆုကိုဒုတိယအကြိမ်ရရှိတာဖြစ်သလို Kansas City Chiefs အသင်းကို2023ခုနှစ် Super Bowl Final မှာရှုံးထတဲ့ရှုံးချွေးကိုလည်းပြန်ပြီးတော့ဆက်နိုင်လိုက်တာဖြစ်ပါတယ်ခင်ဗျာရောဘတ်ချန်ပီယံစ်လိရှုံးထွက်ပထမကြော်ပွဲစဉ်တွေကိုအင်္ဂါနေ့ကကစားခဲ့ကြတာမှာနာမည်ကြီး Real Madrid နဲ့ Manchester City တို့ထိတိုက်တွေ့ခဲ့ကြပြီးတော့နှစ်ဖက်အပြန်အလှန်ဂိုးတွေသွင်းပြီးတော့ Real ကအနိုင်ရသွားခဲ့ပါတယ်ဒီပွဲကိုတော့ Man City ရဲ့ ETF ခွဲမှာကစားခဲ့ကြပြီးတော့လက်ရှိမှာကမ္ဘာအကောင်းဆုံးတိုက်စစ်မှုတွေလို့သတ်မှတ်ခံထားတဲ့ Mbappe နဲ့ Haaland တို့လည်းဂိုးတွေအပြန်အလှန်သွင်းခဲ့ကြပါတယ် Man City အတွက် Haaland က19မိနစ်မှာဂိုးရင်သွင်းတာကို Mbappe ကဒုတိယပိုင်းမိနစ်60မှာပြန်ချေပါတယ်တခါမိနစ်80မှာတော့အငင်းပွားစရာဖယ်နော်တီကနေတဆင့်ဟာလန်ကမန်စီးတီးအတွက်ဒုတိယဂိုးထပ်သွင်းခဲ့ပြီးရှေ့ကဥဆောင်ခဲ့ပေမဲ့မန်စီးတီးရဲ့ဂိုးသမားနဲ့နောက်တန်းအမားတွေကနေ88မိနစ်နဲ့တန်ရာအချိန်ပို2မိနစ်မှာမန်စီးတီးကစားသမားဟုံးနေဖြစ်ကြတဲ့ Brahim Diaz နဲ့ Jude Bellingham တို့ကနှစ်ဂိုးဆက်သွင်းသွားတာကြောင့်နောက်ဆုံးမှာ Real Madrid ကမန်စီးတီးကို3-2နဲ့နိုင်သွားခဲ့ပါတယ်။ညနေပွဲစဉ်တွေမှာတော့ Germany က Dortmund ကပေါ်တူဂီက Sporting Lisbon ကိုလစ်ဘောမြို့မှာ3-2မရှိနဲ့နိုင်သွားခဲ့သလို PSG ကလည်းအဝေးခွင့်မှာ Brest ကို3-2မရှိနဲ့နိုင်ပါတယ်။တခါအီတလီကနာမည်ကြီး Juventus နဲ့ Netherlands က PSV ပွဲမှာတော့ Juventus က2-2နဲ့နိုင်သွားခဲ့ပါတယ်ခင်ဗျာ။ Final League ဘက်မှာတော့ Real Madrid နဲ့ Atletico Madrid တို့ရဲ့ Madrid Derby ကို Real Madrid အသင်းရဲ့ Bernabeu ကွင်းမှာကစားခဲ့ကြတာမှာအငင်းပွားစရာ Penalty နဲ့တစ်ဖက်တစ်ဂိုးစီတည်ကျသွားခဲ့ပါတယ်။Atletico Madrid အတွက်ဂိုးကိုတော့32မိနစ်မှာ Julian Alvarez က penalty ကနေသွင်းခဲ့ပြီးတော့ Real အတွက်ဂိုးကိုတော့မိနစ်50မှာ Mbappe ကသွင်းခဲ့တာပါ
El equipo está decepcionado porque pensaba que merecía ganar. Hemos estado muy cerca, pero
တင်းလုံးကတော့ဒီလိုတည်ကြသွားတဲ့အတွက်ပွဲရလက်ပေါ်စိတ်ပြတ်မိပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့နိုင်တဲ့လို့ထင်ပါတယ်။နိုင်လဲနိုင်ငံဒီလေးပါ။ဒါပေမဲ့ကျွန်တော်တို့အနေနဲ့အမှတ်ပေးစရာမှာထိတ်ဆုံးအားရှိနေတဲ့အတွက်ဝမ်းသာရမှာပါ။ဒီနေ့အမှတ်ပေးပွဲကနောက်ဆုံးပွဲအထိအကျိတ်နဲ့ဖြစ်ကြမှာပါ။ကျွန်တော်တို့အခုလိုဇယားထိတ်ကဦးဆောင်နေတာကောင်းပါတယ်။ ဒါကြောင့်26ဒုံးပွဲကစားပြီးတဲ့အချိန်မှာရီယယ်မက်ဒရစ်အသင်းကအမှတ်50နဲ့ဆရာဒိတ်ကနေဦးဆောင်နေပြီးတော့အက်လက်တီကိုမက်ဒရစ်က၄၉မှတ်နဲ့ဒုတိယဘာစီလိုနာက၄၈မှတ်နဲ့တတိယရပြီးတော့အကျိတ်နဲ့ဖြစ်နေကြပါတယ်ခင်ဗျာ။ပြည်နိုင်ငံဘက်မှာတော့ PSG အသင်းကနီးပြလူးစ်အန်ရီကေကိုနောက်ထပ်နှစ်စာချုပ်သက်တမ်းထပ်တိုးလိုက်ပါတယ်။ဒါကြောင့်လူးစ်အန်ရီကေဟာ PSG အသင်းမှာလာမယ့်2029ဘောလုံးရာသီအကုန်အထိနီးပြဖြစ်တဲ့ရှိသားမှာဖြစ်တယ်လို့ PSG အသင်းကကြေညာပါတယ်။ဒါပြန်PSG အသင်းဟာနောက်တန်းလူဟာကီမီ၊နူနိုမန်ဒက်စ်နဲ့အလဲရန်ကစားသမားဗတိညာတို့ကိုလည်း2029ခုနှစ်အကုန်အထိစာချုပ်သက်တမ်းတွေတိုးလိုက်ပါတယ်။ဒီကနေ့ဘောလုံးရာသီမှာ PSG နီးပြဖြစ်လာခဲ့တဲ့လူးစ်အန်ရီကေဟာသူ့ရဲ့ပထမဘောလုံးရာသီမှာပဲ PSG အသင်းကိုပြည်ရဲစု3ခုကိုရအောင်လုပ်ပေးနိုင်ခဲ့ပြီးတော့ဒီနှစ်မှာလည်း အမပေးစရာထိတ်ကနေဦးဆောင်နေတာဖြစ်ပါတယ်ခင်ဗျာ။ဒီဘက်ထဲမှာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့စပိန်နဲ့ရီယယ်မက်ဒရစ်နောက်ဆန်းလူဟောင်းစာဂျီယိုရာမို့စ်ဟာမက္ဆီကိုနိုင်ငံမွန်ထရီးအသင်းမှာကစားဖို့သဘောတူလိုက်ပြီးဖြစ်ပါတယ်။အသက်30ရှစ်နှစ်ရှိဖြစ်တဲ့စာဂျီယိုရာမို့စ်ကိုတနစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့မွန်ထရီးအသင်းကပြီးခဲ့တဲ့ကြာသပတေးနေ့မှာကြေညာပါတယ ရှိနေတဲ့အတွက်ဆာဂျီယိုရာမို့စ်ကိုဒီကမ္ဘာကလပ်ချန်ပီယံများဖလားဘောလုံးဝင်းမှာတစ်ခါထပ်ပြီးတော့ပရိသတ်တွေတွေ့ကြရမှာဖြစ်ပါတယ်ခင်ဗျာ။ရာမို့စ်ကအခုလိုမန်ချီကိုကလပ်အစ်မအစားချုပ်ထုတ်လိုက်တဲ့အချိန်မှာပဲရယ်မက်ဒရစ်အစ်မသူနဲ့အတူကစားဖို့ဖြစ်ခဲ့တဲ့ဘရာဇိုနောက်ခံလူမာဆယ်လိုကတော့ဘောလုံးသမားဘွားကနေအနားယူပြီးလို့ပြီးခဲ့တဲ့ February 6ရက်နေ့မှာချိန်ညာလိုက်ပါတယ်။မာဆယ်လိုကတော့သူ့ရဲ့ကစားသမားဘွားကဒီမှာပြီးဆုံးပြီဖြစ်ကြောင်းဒါမဲ့ဘောလုံးအတွက်သူ့အနေနဲ့အများကြီးလှုပ်ပေးနိုင်သေးကြောင်းနဲ့အရာအားလုံးအတွက်ကျေးဇူးတင်တယ်ဆိုပြီးတော့သူ့ရဲ့လူမှုကွန်ရက်ကနေပြောထားပါရယ် Real Madrid ဥက္ကဋ္ဌ Florentino Perez ကတော့ Marcelo ဟာ Real Madrid အသင်းမှာရောကမ္ဘာဘောလုံးသမိုင်းမှာပါအကောင်းဆုံးနောက်ခံလူတွေကတယောက်ဖြစ်တယ်ဆိုပြီးတော့ဂုဏ်ပြုပြောဆိုထားပါရယ်အသက်36နှစ်ရှိဖြစ်တဲ့ Marcelo ဟာ Real Madrid အသင်းမှာ2008ခုနှစ်ကနေ2022ခုနှစ်အထိပွဲပေါင်း946ပွဲကစားခဲ့တာဖြစ်ပြီးတော့Real တင်းနဲ့အတူ La Liga 6ကြိမ်နဲ့ Champions League 5အကြိမ်အပါအဝင် Super La Bowl 25ခုရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ Video ကထုတ်လွှင့်ပြီးသည်မြတ်အပတ်စဉ်ကဏ္ဍနဲ့ Video သတင်းနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ဇီကိုစာရေးသားမဲ့ Email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုပြောပြသွားမှာပါဗျာအမေရိကန်သမ္မတဒိုနယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာတယ်လီဖုန်းဆက်သွယ်စကားပြောခဲ့ကြပြီး၃နှစ်နီးပါးကြာနေပြီဖြစ်တဲ့ရုရှားယူကရိန်းစစ်ပွဲအဆုံးသတ်နိုင်ရေးအတွက်ယူကရိန်းကောင်းဆောင်နဲ့ဆွေးဆက်ညှိနှိုင်းမှုချက်ချင်းစတင်ဖို့သဘောတူညီခဲ့ကြောင်းဗိုလ်ထုနေကကြေညာလိုက်ပါတယ်ယူကရိန်းသမ္မတဇယ်လန်စကီကိုလည်းအခုလိုပြောဖို့လုပ်နေပြီလို့သမ္မတထရန့်ကသူ့ရဲ့ True Social Media မှာရေးပါတယ်အမေရိကန်မျိုးသားထောင်လိုင်းညွှန်ကြားမှုအဖြစ်သမ္မတဒိုနယ်ထရန့်ရွေးချယ်ထားတဲ့ To Be Gabbard ကိုအတက်လွတ်တော်မှာဗိုလ်ထုနေကအတည်ပြုလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုထောင်လိုင်းရန်တရာပြန်လည်ပြင်ဆင်ရေးထရန့်ရဲ့ကြိုးပမ်းချက်တွေဟာ$80 ပဲရှိနေပါတယ်။အမေရိကန်သမ္မတဒိုနယ်ထရန့်ဟာအကောက်ခွန်မူဝါဒတွေနဲ့အတူအတိုးနှုန်းလျှော့ချဖို့တွန်းအားပေးမယ်လို့ကြေညာပါတယ်။ဝေးကြေးဖောင်းပွားမှုနဲ့ကုန်သွယ်ရေးစစ်ပွဲပေါ်ပေါက်လာနိုင်တဲ့စိုးရိမ်ချက်တွေရှိနေပေမဲ့အမေရိကန်သွင်းကုန်တွေပေါ်အကွန်ခောက်တဲ့နိုင်ငံတိုင်းကိုအပြန်လှန်အခွန်စည်းကြပ်သွားဖို့စီစဉ်နေတယ်လို့ပြောဆိုလိုက်ပါတယ်။နောက်ဆုံးရသတင်းအချင်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနေ့ထုတ်စီစဉ်ထုတ်လွှင့်နိုင်မှုထုတ်လွှင့်မှုကတော့ကိုစံကျော်ဖြစ်ပါတယ်။ရုပ်သံမိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ VOA မနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိဂျိုဒုစလောင်းကအပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOA ချစ်မိတ်ဆွေအားလုံးဘေးကင်းလုံခြုံပြီးတော့ စင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါသည်ခင်ဗျာ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ